Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် January 14ရက်ပုတ်ထူးနေ့ညဖက်9:30အထိအစီအစဉ်တွေစတင်ချုပ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တိုအနေနဲ့ရဖန်ယူနာဆင်နိုင်ပါတယ်ရှင်။မနင်္ဂလာပါဒီညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်သူနိုင်ငံပဲရစ်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်ထဲအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့မဂဇင်းရဲ့ဒီတစ်ပတ်ထုတ်စာဆောင်ကတော့တမန်တော်မိုဟာမက်ရဲ့မျက်နှာဖုံးပုံနဲ့ထွက်လာပါတယ်အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာဖျက်ချသွားခဲ့တဲ့အဲအရှာလီယင်ကိုရဲရှိရနေရာကိုစင်ကူရေတပ်တင်မောတွေရှာဖွေတွေ့ရှိခဲ့ကြပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွေးနဲ့တူကြီးညာပေးမှာပါ
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ကုလလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ရှင်ဟီလီရဲ့ပြည်ထောင်စုအစိုးရနဲ့ဒီကနေ့တွေ့ဆုံတဲ့သတင်းကိုကြားကြရမှာပ
ါတရကပြန်ကြားရေးကတရားရုံးကိုတိုက်ရိုက်သွားတယ်ဆိုတော့သတင်းမှရကြမဟုတ်ဘူးကျွန်တော်တို့ကစာနယ်ဇင်းကောင်စီရဲ့တစ်ဆင့်ကျွန်တော်
တို့ကသမရရဲ့ပြောခွင့်ရှိသူလည်းဖြစ်ပြန်ကြားရေးပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဦးရဲထွတ်ပါရှင်အသေးစိတ်ကိုနောက်ပိုင်းမှတင်ပြမှာပါဒီနောက်မှာတော့မလေးရှားနိုင်ငံဖီနန်းမှာအသက်ခံရတဲ့လူတွေအတွက်မြန်မာနိုင်ငံသား6ယောက်ကိုဆွဲချက်တင်လိုက်တဲ့သတင်းတောင်ကြီးမြို့ပေါ်ကလူတချို့ကိုစစ်ဖက်ရဲရလုံခြုံရေးအဖွဲ့ကဖမ်းဆီးလိုက်တဲ့နောက်ဆုံးရသတင်းတွေနဲ့အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ဟောင်းရဲ့မြန်မာငင်းချမ်းရေးဆွေးနွေးပွဲလေ့လာဖို့ရန်ကုန်ရောက်နေတဲ့သတင်းတွေနဲ့အတူပတ်စင်ကနာရီကိုလည်းတင်ပြပေးဖို့ရှိနေပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ပုတ်ထုံးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့အမခင်ဖြူထွေးတို့ကကြီးညာပေးပါအောင်ရှင
်ပြည်ထောင်နိုင်ငံမှာသီယိုစာရီရေးသားတဲ့ချာလီဟက်တိုမဂဇင်းတက်ကိုပြီးခဲ့တဲ့သတင်းပတ်ထက်တိုက်ခိုက်မှုဟာတမန်တော်မိုဟာမက်ပေါ်ဆော်ကားမှုကိုလက်တုံပြန်တဲ့အနေနဲ့လုပ်ခဲ့တာဖြစ်တဲ့အကြောင်းယမန်နိုင်ငံကအဲခိုင်ဒါအဖွဲ့ဝေကဒီကနေ့ပဲတရားဝင်ကြီးညာခဲ့ပါတယ်ချာလီဟက်တိုမဂဇင်းကတော့ဘာသာရေးနဲ့ပတ်သက်တဲ့ဝေဖန်စာရီးအစ္စလမ်ဘာသာဝင်တွေထုတ်ပြန်ထားတဲ့တမန်တော်မိုဟာမက်ရဲ့ပုံတွေကိုမကြာခဏဆိုသလိုဖော်ပြလို့ရှိပါတယ်အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရပြီးနောက်ပထမဆုံးအကြိမ်ထုတ်ဝေလိုက်တဲ့စာဆောင်တွေကိုလည်းပြည်ထောင်နိုင်ငံအနှံ့မှာပဲဒီကနေ့ပဲစတင်ရောင်းချနေပါပြီမဂဇင်းတည်းရဲ့မျက်နှာဖုံးမှာတော့တမန်တော်မိုဟာမက်ရဲ့ငိုကြွေးနေတဲ့ကတ်တွန်းပုံနဲ့အတူအားလုံးကိုခွင့်လွှတ်တယ်ဆိုတဲ့စာသားကိုလည်းတွေ့ရပါတယ်ပုံမှန်အားဖြင့်အပတ်စဉ်ဆောင်ရည်6,000ထုတ်ဝေတဲ့စာဆောင်ကိုတော့အခုခါ၅သန်းအထိတိုးမြင့်မှုထုတ်ဝေသူတွေကဆုံးဖြတ်ထားတယ်လို့လည်းပြည်ထောင်စုအေဂျင်စီကဖော်ပြခဲ့တာပါပုံလေးစာဆောင်တွေကိုသတင်းနှစ်ပတ်ကြာရောင်းချမှာဖြစ်ပြီးအွန်လိုင်းပေါ်မှာတော့ပြင်သစ်ဘာသာနဲ့သာမကအင်္ဂလိပ်စပိန် RV ဘာသာစကားတွေနဲ့ပါဖတ်ရှုနိုင်မှာဖြစ်တယ်လို့လည်းမဂဇင်းရဲ့အေဒီတာချုပ်ကပြောပါတယ်ဒါရီပြကျွန်းဆွေအခိုင်ရာဖွဲ့ရဲ့ထိတ်တန်းကောင်းဆောင် NASA ANC ကတော့ Charlie Hebdo မဂဇင်းတိုင်းမှာလူ၁၂ယောက်တည်ဆုံးခဲ့တဲ့တိုက်ခိုက်မှုကိုသူတို့စီစဉ်ပြီးငွေချေးထောက်ပံ့နေလဲပြီးခဲ့တဲ့အကြောင်းအင်တာနက်မှာဖော်ပြခဲ့တဲ့ဗီဒီယိုထဲမှာပြောဆိုထားပါတယ်
IS သွေးကြွအဖွဲ့ကိုအင်အားသုံးနေနေရေးအခွင့်အာဏာပေးဖို့သမ္မတဘရက်အိုဘားမားကကွန်ဂရက်စ်လွှတ်တော်နဲ့လက်တွဲလှုပ်ဆောင်ချင်ပါတယ်လို့သမ္မတအင်ပူတော်ကပြောပါတယ်။ UN နဲ့ Syria က IS သွေးကြွတွေကိုလေကြောင်းကတိုက်ခိုက်နေတဲ့နိုင်ငံကညွတ်ပေါင်းအဖွဲ့ကိုအမေရိကန်ကဥဆောင်နေတာပါ။ဤဘက်မှာမြေပြင်တိုက်ခိုက်ရေးတပ်ဖွဲ့တွေထားမှမဟုတ်ဘူးလို့သမ္မတအိုဘားမားကပြောထားပူပါတယ်။အထိပ္ပယ်ကတော့အချက်ဘက်ဝါဒနေနေရေးမှာအီရတ်တွေကိုလေ့ကျင့်ပေးနေတဲ့အမေရိကန်တပ်ဖွဲ့တွေဟာတိုက်ခိုက်ရေးမှာပါဝင်မှာမဟုတ်ဘူးဆိုတဲ့သဘောပါ။IS အဖွဲ့ကိုဘယ်လိုမျိုးအင်အားသုံးနေနေမယ်ဆိုတဲ့အသေးစိတ်ကိုတော့သမရအင်ပြူတော်ကမပြောပါဘူး။အင်ကနေတုန်းကတော့သမရအိုဘားမားဟာဒီပါတီနည်းရဲ့စလုံးကအထက်နဲ့အောက်လွှတ်တော်ခေါင်းဆောင်တွေနဲ့အင်ပြူတော်မှာတွေ့ဆုံဆွေးနွေးပါတယ်။အင်ပြူတော်ရဲ့အဆိုအဖြစ်ပါတီနည်းရဲ့စလုံးအတူတကွလက်တွဲလှုပ်ဆောင်နိုင်တဲ့ကိစ္စရဲ့အများပြားကိုသူတို့ဆွေးနွေးကြတယ်လို့ဆိုပါတယ်။ဒီထဲမှာအမျိုးသားလုံခြုံရေး၊စိုက်ဘာလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေပါဝင်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ရရေးအမေရိကန်နဲ့မဟာမိတ်တွေကြိုးစားနေကြတာနဲ့အမျှအီရန်ကိုနောက်ထပ်တိုက်ခိုက်ရည်ရည်မှုတွေချမှတ်တာကိုကန့်ကွက်တယ်ဆိုတာကိုလည်းသမ္မတအိုဘားမားကထပ်ပြောပါရရှင်
။စီးရဲနိုင်ငံအလက်ပိုမြို့မှာတိုက်ခိုက်မှုတွေဖြစ်ပွားနေရတယ်ရပ်တန့်နိုင်မှုကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေနဲ့ငင်းချင်းဆွေးနွေးပွဲတွေပြန်ဆက်နိုင်အောင်ရုရှားနိုင်ငံကကြိုးစားနေရတယ်ကိုအားပေးထောက်ခံကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကုလသမဂ္ဂရဲ့စီးရဲနိုင်ငံဆိုင်ရာသူကစလေစတီဖန်တမက်စတူရာနဲ့အတူဝန်ကြီးကယ်ရီဒီကနေ့ပဲပြောဆိုလိုက်တာပါအဲ့လိုပုံမျိုးမှာတိုက်ပွဲတွေရပ်နိုင်မှုလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်အပြစ်ကရစေးရေးသဘောတူညီချက်တွေကိုဒေသဆိုင်ရာအဆင့်မှာစတင်ဆောင်ရွက်ရမယ့်ကိစ္စတွေဟာရှုပ်ထွေးပေမဲ့စီးရီးယားမှာတိုးတက်မှုတွေရရှိနိုင်မှုအတွက်အရေးကြီးတယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂထူးတန်တမန်ကတော့ရှစ်သင်းပတ်ထဲမှာပဲဒမက်စကန်မြို့ကိုသွားရောက်မှာဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလတဲ့အထူးတန်တမန်နဲ့တွေ့ဆုံခဲ့တဲ့စီးရီးယားသမ္မတဘရှာအာဆတ်ကတော့လေးလာတဲ့အဆိုပြုချက်တည်းရဲ့လို့လည်းမှတ်ချက်ပေးခဲ့ပါတယ် လူသမဂထုကဆူလေကတော့အလပုံမျိုးဟာသူတို့တန်ယူအကြံဖတ်မှုတွေကိုဘလို့အဆုံးသတ်နိုင်တဲ့လင်းနေနီးပါးကြပရိပခတ်တွေကိုစိတ်ပြက်နေကြတဲ့စီးရီးယားလူလူတွေမျောလင့်ချက်တွေပေးနိုင်တယ်ဆိုတာကိုပြသနိုင်မဲ့ထင်ရှားတဲ့နမူနာတစ်ခုဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်
တရုတ်နိုင်ငံနိုင်ငံကိုလံပိုမြို့တော်ကလူထောင်ပေါင်းများစွာတက်ရောက်ခဲ့တဲ့ပုံဟန်မင်းဖရန်စစ်ရဲ့တရားပွဲမှာညီညွတ်ကြဖို့ကိုဆော်ကြားသွားပါတယ်စီနေကြကားနဲ့ပုံရမ်းမင်းကြီးကြွလာတာကိုတော့ကိုလံပိုမျိုးတော်ရဲ့ပင်လယ်ကမ်းဆက်နီးလမ်းတွေပေါ်ကလူအုပ်ကြီးကဝိုင်းဝန်းကြိုဆိုခဲ့ကြတာပါတရားပွဲအတွင်း18ရာစုနှစ်ကသာသနာ့ပြုဖုန်းတော်ကြီးဂျိုးဆက်ဗက်စ်ကိုပုံရမ်းမင်းကသူတော်စင်အဖြစ်အသိအမှတ်ပြုကြေညာပေးခဲ့ပြီးညီချင်းကြီးအတွက်ဆောင်ရွက်ရမှာဘာသာရေးအယူဆကွဲပြားမှုတွေကိုကျော်လွှားဖို့အရေးကြီးတယ်ဆိုတာကိုပြသခဲ့တဲ့သူတော်စင်တစ်ပါးအဖြစ်နဲ့လည်းချီးကျူးစကားပြောကြားခဲ့ပါတယ်ဖုန်းတော်ကြီးဗက်စ်ဟာ18ရာစုနှစ်တုန်းကဒီ Dutch Protestant ChristianKelvin Wadi တွေနှိတ်ကွတဲ့ကာလအတွင်းမှာ Catholic Christian အယူဝါဒကိုသာသနာပြုထူထောင်ခဲ့တဲ့အတွက်အသိမဲ့ပြုခံရတဲ့သူပါ။တရေတစ်ပတ်ကြာအာရှခီးထွက်လာတဲ့ပုံရံမင်းကြီး Francis ဟာမနေ့ပြန်မှာတော့ Philippine နိုင်ငံကိုခီးဆက်ပါဖြစ်ပါတယ်။အာရှတိုက်မှာ Roman Catholic ဘာသာဝင်အများဆုံးရှိရာ Philippine နိုင်ငံကပုံရံမင်းကြီးရဲ့တရားပွဲကိုတော့လူသန်းတဲ့ချီတက်ရောက်လိမ့်မယ်လို့ခန့်မှန်းထားတာပါ။ Philippine နိုင်ငံကိုနောက်ဆုံးချီတွားရောက်ခဲ့ပူတဲ့ပုံရံမင်းကြီးကတော့ဒုတိယမြောက်ဂျွန်ပေါ်ဖြစ်ပြီး1995ခုနှစ်ကတွားခဲ့တာဖြစ်ပါတယ်ရှင်။
View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဘာပင်လယ်ပြင်မှာပြစ်ချသွားခဲ့တဲ့အဲအရှာလီကျောင်းလမ်းရဲ့ချက်လီရင်ကိုရီးယားရှိရနေရာကိုစင်ကူရေတပ်သင်းမော်တွေကရှာဖွေတွေ့ရှိခဲ့တဲ့အကြောင်းစင်ကူကာဝေးရုံညီဌာနကပြောပါတယ်။ပင်လယ်ရေရောက်ချမ်းမြေပေါ်မှာလေရင်ပြက်ကအတောင်ပံနဲ့စာရီရေးထားတဲ့လေရင်ကိုရီးယားပုံတွေကိုတော့ရေရောက်ကိုဆီလုခဲ့တဲ့ရင်ကနေမှတ်တမ်းတင်ရကူးနိုင်ခဲ့တာဖြစ်တဲ့အကြောင်းလဲစင်ကူကာဝေးဝင်ကြီးငန်ဟန်းက Facebook Internet လူမှုကွန်ရက်ကတစ်ဆင့်ဒီကနေ့ပဲပြောဆိုခဲ့တာပါလေရင်ပြက်ကိုရှာဖွေဆေးယူနိုင်မှုအင်ဒိုနီးရှားအနာပိုင်တွေကိုအကြောင်းကြားထားပြီလို့လည်းပြောပါတယ်လေရင်ပြက်ကနေပြန်သတ်မှုမှတ်တမ်းတင် Black Box တွေကိုတော့ဒီတစ်ပတ်အစောပိုင်းမှာပဲအင်ဒိုနီးရှားရင်ကိုသမားတွေရှာဖွေဆေးယူထားကြတာပါအင်ဒိုနီးရှားနိုင်ငံစူရာဘာယာကနေစင်ကူနိုင်ငံကိုပြန်သတ်တဲ့နှစ်နာရီကြာခီးစဉ်လမ်းတော်ဂျာဘာပင်လယ်ပြင်မြောက်ပိုင်းမှာပဲလေရင်ဟာဒီဇင်ဘာလ28ရက်နေ့ကပြစ်ချသွားခဲ့တာဖြစ်ပါတယ်လေရင်မှာလိုက်ပါသွားတဲ့ခီးစဉ်နဲ့ဝန်ထမ်းစုစုပေါင်း162ယောက်ထဲကအခုချိန်ထိတော့အလောင်းစုစုပေါင်း48လောင်းသာပြန်လည်ဆက်ယူနိုင်ခဲ့တာဖြစ်ပါတယ
်ဟောင်ကောင်ကဒီမိုကရေစီလိုလာတဲ့လွှတ်တော်အမတ်တွေဟာဒီကနေ့ဟောင်ကောင်အုပ်ချုပ်ရေးမှူးကမူဝါဒရေးရာနှစ်စဉ်မိကုံပြောမဲ့အချိန်အဝါရောက်ထိတွေကိုဖွင့်ဆောင်ပြီးလွှတ်တော်တွေကထပ်သွားကြပြီးတော့လူတိုင်းရွေးချယ်ပိုင်권ရရေးတောင်းဆိုကြပါတယ်2019ခုနှစ်မှာလုံးမဲ့ရွေးကောက်ပွဲမှာတရုတ်အစိုးရဘက်ကိုလိုက်တယ်လို့ကောက်ကွက်သူတွေကဆိုတဲ့ကော်မတီတစ်ခုကနေကိုစလေလောင်းတွေကိုချိုးတင်ရွေးချယ်ပေးတဲ့အစားဘဲကိုစလေလောင်းမဆိုဝင်ရောက်ရှင်ပြန်ခွင့်ပြုဖို့လွှတ်တော်ကိုစလေတွေကတောင်းဆိုကြတာပါကိုစလေလောင်းတွေကိုချိုးပြီးတော့စစ်စစ်ရွေးချယ်တဲ့အစီအစဉ်ဟာပြီးခဲ့တဲ့နှစ်ကတည်းကစလို့အငင်းပွားစရာကိစ္စဖြစ်နေတာပါဒီကိစ္စကြောင့်ပဲတရုတ်နိုင်ငံပိုင်ဒီတစိ့တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဟောက်ကောင်ကျွန်းမှာသတင်းပတ်အတော်ကြားလမ်းပေါ်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ဒီကနေ့လွှတ်တော်ကိုယ်စားလှယ်တွေထွက်သွားပြီးတဲ့နောက်နည်းနည်းနောက်ကျပြီးတော့အုပ်ချုပ်ရေးမှူးလီချွန်ရင်းကသူ့ရဲ့မိန့်ခွန်းကိုပြောပါတယ်။တရားဥပဒေစိုးမိုးရေးဟာဟောက်ကောင်ရဲ့အခြေခံအုံမြင့်ဖြစ်တယ်လို့သူကဆိုပြီးရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေချိုးတင်စစ်စစ်ရွေးချယ်တာကိုထောက်ခံတယ်ဆိုတာထပ်ပြောပါတယ်။ပြခဲ့တဲ့သတင်းပတ်ကအတူဝင်ချုပ်ကယ်ရီလန်မိန့်ခွန်းပြောချင်တော့ကလည်းဒီကနေ့မှလိုပဲလွှတ်တော်ကိုယ်စားလှယ်တွေထွက်သွားခဲ့ကြပါသေးတယ်ရှင်။
ဂျပန်နိုင်ငံမှာကာကွယ်ရေးဆိုင်ရာအသုံးစရိတ်ကိုအများဆုံးဖြစ်အမေရိကန်ဒေါ်လာ42ဘီလီယံသုံးဆမှာဖြစ်တဲ့အကြောင်းကြေညာလိုက်ပါတယ်။တရုတ်နိုင်ငံရဲ့စီးရီးယားဩဇာကြီးထွားလာနေတာအထူးသဖြင့်အရှေ့တရုတ်ပင်လယ်ပြင်မှာလွှမ်းမိုးလာနေတဲ့အရှိန်အဝါတွေကိုတံပြန်မှုကျူးစားနေတဲ့ဂျပန်နိုင်ငံကသုံးနှစ်သက်တိုက်ဖြစ်ကာကွယ်ရေးအသုံးစရိတ်တိုးမြင့်မဲ့အစီအစဉ်ကိုတော့ဝန်ကြီးချုပ်ရှင်ဇိုအာဘေအစိုးရဖွဲ့ကဒီကနေ့မှပဲအတည်ပြုခဲ့တာပါ။ကာကွယ်ရေးစီးရီးတွေကိုတော့ထောက်လှမ်းရေးလေယာဉ်တွေမောင်းနှင်မဲ့ drone လေယာဉ်တွေ F-35 အမျိုးအစားချက်တိုက်လေယာဉ်တွေကုန်းနေရီနှမျိုးသွားတန်ချက်ကကားတွေဝယ်ယူတိဆောက်ရမှာအသုံးပြုသွားမှာဖြစ်ပါတယ်။အစိုးရဖွဲ့ရဲ့ဗန္ဓာရေးအသုံးစရိတ်သတ်မှတ်ချက်ကိုလွှတ်တော်ကအတည်ပြုပေးဖို့လိုအပ်ပေမဲ့ဝန်ကြီးချုပ်အနေနဲ့အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကထောက်ခံမှုရရှိထားတာပါ။ဝန်ကြီးချုပ်ကတော့ဂျပန်နိုင်ငံမှာဆင့်ရတောင်းတင်းလာစေဖို့ကာကွယ်ရေးအသုံးစရိတ်တွန်းမြင့်သုံးဆွဲရေးလိုလားနေတာဖြစ်ပါတယ်။ဂ ဂျပန်နိုင်ငံကဆန်ကေကူလို့ခေါ်ပြီးတရုတ်နိုင်ငံကဒါယာအိုယူလို့ခေါ်တဲ့အရှေ့တရုတ်ပင်လယ်ပြင်ကလူသူမနေတဲ့ကျွန်းစုတွေပိုင်ဆိုင်မှုနဲ့ပတ်သက်လို့ဂျပန်နိုင်ငံကတရုတ်နိုင်ငံနဲ့အခြေတည်အငင်းပွားနေတာပါ။ဂျပန်နိုင်ငံကကာကွယ်ရေးသုံးစီတိုးမြင့်နေတဲ့ဆိုရင်လည်းတရုတ်နိုင်ငံထက်တော့အများကြီးနှိပ်ပါနေစေဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာဒေါ်လာ132ဘီလီယံသုံးစွဲခဲ့တဲ့တရုတ်နိုင်ငံဟာကမ္ဘာမှာကာကွယ်ရေးစီအများဆုံးဖြစ်တဲ့အမေရိကန်ပြီးရင်ဒုတိယအများဆုံးလည်းဖြစ်ပါတယ်။
ယူဂန္ဓာနိုင်ငံမှာလက်လက်ကင်အဖွဲ့တွေကိုလိုက်လံနှိမ်နင်းနေတဲ့အာဖရိကတပ်ဖွဲ့တွေရဲ့တစိတပိုင်းဖြစ်တဲ့ယူဂန္ဓာဆူယာစစ်တပ်ထိမ်းမရေးစခန်းမှာ Lord's Resistance လက်လက်ကင်အဖွဲ့ကထိတ်တန့်ရရှိတဲ့အုပ်ကိုထိမ့်သိမ်းထားတယ်လို့အမေရိကန်တန်ယုံကပြောပါတယ်။ဇန်နဝါရီလ6ရက်နေ့ကဒီဘဟုအာဖရိကသမ္မတနိုင်ငံမှာကိုယ်တိုင်လာရောက်အဖမ်းခံခဲ့တဲ့ Dominic Owen ကိုအမေရိကန်အထူးတပ်ဖွဲ့တွေကဒီကနေ့ပုဒ်ဟူးနေ့မှာယူဂန္ဓာတပ်ဖွဲ့ထံကိုလွှဲပြောင်းပေးလိုက်တာလို့တန်ယုံကပြောပါတယ်။အော်ဂွန်ကို The Hague မြို့မှာရှိတဲ့နိုင်ငံကပြည်မှုဆိုင်ရာတရားရုံး ICC ကိုပို့မယ်လို့လည်းယူဂန္ဓာစစ်တပ်ပြောခွင့်ရကအင်္ဂါနေ့မှာပြောပါတယ်။သူ့ကိုစစ်ရာဇဝတ်မှုတွေနဲ့ဒီလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေနဲ့ဒီဆွဆွဲပြီးတော့ ICC ကတရားစွဲထားတာပါ။ယူဂန္ဓာနိုင်ငံဟာအာဖရိကသမဂ္ဂဒေသရင်းလုပ်ငန်းအဖွဲ့မှာအဓိကအားထားနေရတဲ့အဖွဲ့ပါ။ဒီအဖွဲ့မှာတော့တောင်ဆူဒန်၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့ဘိုးအာဖရိကသမ္မတနိုင်ငံတွေပါဝင်ပါတယ်။အာဖရိကတပ်ဖွဲ့တွေနဲ့အတူအမေရိကန်အကြံပေးရာရှိတွေကလည်းပူးပေါင်းဆောင်ရွက်နေပြီးတော့စစ်ပွဲတွေကနေအောက်ကွမ်းကိုဖယ်ရှားလိုက်တာဟာပူးပေါင်းဆောင်ရွက်မှုအောင်မြင်ကြောင်းပြသတဲ့ထင်ရှားတဲ့သတင်းတာပဲဖြစ်တယ်လို့အမေရိကန်တန်ယုံကဒီကနေ့ပြောဆိုပါရရှင
်။ပုတ်ထုနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးရောကကြေညာပေးခဲ့တာပါ VOA ကနေပုတ်ထုနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူအခွင့်အရေးအထူးကိုယ်စားလှယ်အနေနဲ့သူရရှိထားတဲ့သတင်းအချက်အလက်တွေနဲ့ပြည်ထောင်စုအစိုးရရဲ့အချက်အလက်တွေမှာကွဲလွဲမှုတွေရှိနေတဲ့အချက်တွေကိုပြန်လည်ရှင်းလင်းပြခဲ့တယ်လို့သမရပြောခွင့်ရှိသူကဒီကနေ့တွေ့ဆုံချိန်မှာပြောဆိုဖြစ်တဲ့အကြောင်း VOE ကိုပြောပါရယ်။ဒါအပြင် Miss Yang Healy အနေနဲ့မြန်မာနိုင်ငံကသူရရှိထားတဲ့တည်င်းအချက်အလက်တွေကိုတတိယအဖွဲ့အစည်းတစ်ခုနဲ့တိုက်ဆိုင်စစ်ဆေးဖို့လည်းအကြံပြုခဲ့တယ်လို့သူကဆက်ပြောပါရယ်။အပြည့်အစုံကိုတော့သူခီကိုစောင့်ကြည့်တည်င်းယူနေတဲ့ VOE မြန်မာပိုင်းရဲ့တည်င်းထောက်ကိုအောင်ရဲမောင်ကပြောပြမှာပါ
။ Miss Yang Healy ရဲ့ရွှေမြောက်နေ့မြန်မာနိုင်ငံကြီးစဉ်အတွင်းမှာတမရရဲ့ပြောခွင့်ရှိသူပါဝင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအခြားဆွေးနွေးအဖွဲ့ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ UN ရန်ကုန်ရုံးရဲ့ပညာရေးတာဝန်ငယ်ဦးဝင်းကပြောပါရယ်။
ဘလို့သမားအဓိကနဲ့တူရင်းဒီဒုတိယဝန်ကြီးနဲ့ပေါ့နော်အထူးအောင်နဲ့တွေ့တယ်ပြီးတော့ဒီဝန်ကြီးကြီးချက်ရင်းနဲ့ပြည်သူ့အရာဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဝန်မြင့်နဲ့ကတွေ့ရပြီးတော့အရင်ပညာရေးဝန်ကြီးဌာနကတော့ဒုတိယဝန်ကြီးပန်းရှင်နဲ့တွေ့ပန်းရှင်နဲ့တွေ့ခဲ့တယ်နောက်တစ်ခါကျမရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာဝန်မြင့်နဲ့တွေ့ခဲ့တယ်အဲဒီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌနဲ့တွေ့တယ်ပေါ့နော်သူတို့ခုံရုံးဖွဲ့နဲ့တွေ့တယ်ပြီးတော့ယူကော့ဖွဲ့ကော်မရှင်ဥက္ကဋ္ဌနဲ့ဖွဲ့နဲ့တွေ့တယ်နောက်ပြန်ကြဲဝန်ကြီးဥယျာဉ်ထွန်းနဲ့တွေ့တယ်နောက်ဆုံးတော့ဒီနေ့နောက်ဆုံးစီဝေးတော့မြေအတူချက်စီမံခံခွင့်ဖို့ကော်မတီဖွဲ့ဝင်နေတွေ့တယ်ပေါ့နော်အဲဒီမှာဘုံမှုချုပ်မှုချဆိုင်မြင့်နဲ့တွေ့ပါတယ်ခင်ဗျာ
သမရပြောခွင့်ရှိသူလည်းဖြစ်ပြန်ကြားရေးပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ကမစ်ဆန်ဟီလီအနေနဲ့မီဒီယာနဲ့ပတ်သက်တဲ့သတင်းရရှိမှုတချို့မှာကွဲလွဲချက်တွေရှိနေတဲ့အတွက်သူ့အနေနဲ့ပြန်ရှင်းပြခဲ့ရတယ်လို့ပြောပါတယ်
။ဟိုတချို့ကတော့သူတို့သတင်းမှားတာရှိတော့ဥမာဆိုတော့ဗျာတန်တော်ဆင့်ကိုအသေးချက်မှုနဲ့စွဲထားတယ်ဆိုတဲ့ကိစ္စမျိုးကျွန်တော်တို့မဟုတ်ဘူးသတင်းမီဒီယာဥတွေနဲ့စွဲထားတယ်ဆိုတော့ကျွန်တော်ရှင်းပြရတာရှိတယ်။နောက်တစ်ခါပြန်ကြားရေးကတရားရုံးကိုတိုက်ရိုက်သွားတယ်ဆိုပြီးတော့သတင်းမှားတွေကမဟုတ်ဘူးကျွန်တော်တို့ကသာနေစင်းကောင်စီရဲ့တစ်ဆင့်ကျွန်တော်တို့ကဖြည့်ရှင်းမှုစူးစမ်းတယ်ကျွန်တော်တို့ရဲ့ဂုဏ်သိက္ခာကိုကာဝယ်ဖို့အတွက်တရားရုံးကိုနောက်ဆုံးနီးစင်းနဲ့ယူရရတယ်သာနာစစ်တော်ကလည်းကျွန်တော်ဖြည့်ရှင်းမှုစူးစမ်းဆိုတာမျိုးတွေကျွန်တော်ရှင်းပြခဲ့တယ်အစိုးရအနေနဲ့အသေးချက်မှုကိုဒီဒေါ်လာဆော့ပြောဆိုခွင့်ကိုတားဆီးဖို့အတွက်လေလံတစ်ခုဖြစ်နေအသုံးပြနေတယ်လို့သူကပြောတယ်ကျွန်တော်ကမဟုတ်ဘူးဒီစိုးရတဲ့ထက်မှာအသေးချက်မှုနဲ့တရားရုံးရောက်ခဲ့တာနှစ်ခုပဲရှိတယ်တစ်ခုကသတ္တုတွင်းနဲ့ The Voice ဖြစ်ပြီးတော့မှတရားဥပဒေမှာကျွန်တော်ကြည်လိုက်ကြတယ်11နဲ့ကျွန်တော်တို့အစိုးရဝန်ကြီးဌာနနဲ့ဖြစ်တဲ့ကိစ္စမှာ11ကစာနယ်ဇင်းကောင်စီဖြည့်ရှင်းပေးမှုကိုညှိနှိုင်းမှုလက်ကွပ်တော်ကြမှုကျွန်တော်ယူရတာဆိုတာမျိုးတွေကျွန်တော်ရှင်းပြတယ်နောက်တစ်ခုကကျွန်တော်ဗာထောက်ပြတယ်ဆိုတော့ကျွန်တော်တို့ကနှစ်ခုပဲရှိတဲ့အချိန်မှာဥပမာမီဒီယာချင်းပြန်ပြီးတော့အသေးချက်မှုနဲ့ဆွဲတဲ့အခါမှာ11ဆိုရင်ကိုစီသူအောင်မြင့်တယောက်သေးဘယ်ငါးမှုလောက်ရှိတယ်ဒါမှမဟုတ် ကိစ္စတွေလည်းခင်ဗျားတို့စဉ်းစားနေတယ်လို့ကျွန်တော်ပြောလိုက်တယ်။ညီမတို့ငယ်ကြီးစေအတွက်မှာသူ့အနေနဲ့ရရှိထားတဲ့ဥပဒေချက်လက်တွေပြီးတော့လူခွင့်ရေးဆိုင်ရာသတင်းချက်လက်တွေကိုတတိယဖွဲ့စည်းတစ်ခုခုနဲ့ပြန်လဲချိန်ထိုးဆန်းစစ်ဖို့အကြံပေးခဲ့တယ်လို့လည်းဦးရထွက်ကပြောပါတယ်။ပြည်တွင်းအသတင်းချက်လက်စုဆောင်တဲ့အခါမှာတချို့ချက်လက်တွေကိုတပ်ပါတီကောနော်တတိယဖွဲ့စည်းတစ်ခုနဲ့ခ
ไม่ใช่ลีนี่เนี่ยปัญญาอีวันจีธนาการตั้งวันสี่ตุลาเนี่ยดิ้งเนี่ยด้วยส่งแก่ราจาวตัวเลือกคนเยี่ยมขันธ์อะไรมาอันนี้ป้าจะพิจารณาเรื่องมีว่าเออรู้เรื่องเนาะพี่โอเคไม่ใช่ลีนี่เนี่ยปัญญาอีวันจีธนาการตั้งวันสี่ตุลาเนี่ยดิ้งเนี่ยด้วยส่งแก่ราจาวตัวเลือกคนเยี่ยมขันธ์อะไรมาอันนี้ป้าจะพิจารณาเรื่องมีว่าเออรู้เรื่องเนาะพี่โอเคไม่ใช่ลีนี่เนี่ยปัญญาอีวันจีธนาการตั้งวันสี่ตุลาเนี่ยดิ้งเนี่ยด้ ့ဟလာလေးစားနေတယ်ဒီပမာသူတို့အားလုံးတိုက်ပြီးတော့သူတို့အနေနဲ့ဟလာဟိုဟိုတောင်းဆိုပေးမယ်ဟလာတိုက်တွန်းပေးမယ်ဆိုလို့ရှင်ဒါလည်းနိုင်ငံတကာရဲ့ဟလာဒီအားလုံးတိုက်မှုနဲ့နိုင်ငံတကာရဲ့တိုက်တွန်းမှုတွေနဲ့ကျွန်တော်တို့နိုင်ငံရဲ့တောင်းလဲမှုပါဘာလို့ပြောလဲတနည်းပုံတော့အထောက်အပံ့ပြုနိုင်မယ်လို့ကျွန်တော်ယုံကြည်ရှိ
မစ္စယန်ဟီလီရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာနိုင်ငံရေးအကျဉ်းသားတွေအကျဉ်းသားရေးလှုပ်ရှားသူတွေအရက်ဖက်လူမှုဖွဲ့စည်းကတက်ကြွလှုပ်ရှားသူတွေပြီးတော့မြန်မာရေးလေးလာကဲဖြတ်တချို့အပါအဝင်မီဒီယာလောကတွေကတာဝန်ရှိသူတချို့နဲ့လည်းတွေ့ဆုံခဲ့တာပါ။မနေ့တုန်းကလည်းနေပြည်တော်မှာနေထိုင်ပြီးတော့သမ္မတရုံးဝန်ကြီးတွေနိုင်ငံရေးဝန်ကြီးချင်းနေကျိုးတို့နဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းကလူခွင့်ရဲ့အခြေအနေတွေကိုလည်းတိကျတဲ့ရက်ပိုင်းတွေတုန်းကသူမကိုယ်တိုင်တွားရောက်လေ့လာခဲ့ပါတယ်။အခုခီးစဉ်ကတွေ့ရှိချက်တွေကိုတော့ကုလသမဂ္ဂလူခွင့်ရဲ့ကောင်စီကိုအစီရင်ခံစာတင်သွင်းဖို့ရှိပါတယ်ခင်ဗျာ
။ကိုအောင်ရဲမောင်မောင်ပါရှင်ခုဆက်လက်ပြီးပြည်တွင်သတင်းနောက်တစ်ပုဒ်တင်ပြပါောင်းမယ်အိန္ဒိယမြန်မာနယ်စပ်မီဇိုရန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဇိုရမ်တန်ငါဟာမြန်မာနိုင်ငံအတွင်းကချင်းတိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တို့ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့အပြစ်ခတ်ရစဲရင်းနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုလေ့လာဖို့ရန်ကုန်မြို့မှာရောက်ရှိနေပါတယ်ဇိုရမ်တန်ငါဟာဒီကနေ့ရန်ကုန်မြို့မှာရှိတဲ့မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတွေနဲ့လည်းတွေ့ရောက်တွေ့ဆုံခဲ့ပါတယ်အပြစ်ဆောင်ကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
အိန္ဒိယလက်အောက်ခါမီဇိုရမ်ပြည်နယ်ဒေသကိုတိကျပြည်နယ်တစ်ခုအဖြစ်အသိအမှတ်ပြုရေးနှစ်အတန်ကြာလက်နက်ကင်တပ်ပွဲဝင်ခဲ့ပြီးတဲ့နောက်အိန္ဒိယအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုအောင်မြင်စွာဥဆောင်ပြုလုပ်နိုင်ခဲ့တဲ့သူ့ရဲ့အတွေ့အကြုံတွေကိုမျှဝေဖို့အတွက်ပူဇိုရမ်ထံကဟာမြန်မာပြည်ကိုရောက်လာတာဖြစ်ပါတယ်။သူ့အနေနဲ့မြန်မာအစိုးရရဲ့ဖိတ်ကြားချက်ကြောင့်အခုလိုရောက်လာတာမဟုတ်ဘဲမိတ်ဆွေချင်းတိုင်းဒေသနိုင်ငံရေးပါတီခေါင်းဆောင်တချို့ရဲ့ဖိတ်ကြားချက်အရလာရောက်ချင်းဖြစ်ကြောင်းမြန်မာနိုင်ငံငြိမ်းချမ်းရေးစင်တာကအရာရှိတဦးဖြစ်သူဦးလမောင်ရွှေကပြောပါတယ်။
ဒီလိုအမရှိတဲ့ဒီချီမင်းစဟောင်းပေါ့လေဝင်းကျိုဟောင်းအနေနဲ့ကကျွန်တော်အစိုးရပြက်ပေါ့လေဒီဝင်းဦးအောင်မင်းတို့ညီမေပေါ်ဆောင်တဲ့ငန်းကုန်တက်ကဒီကြဖိတ်ကြတာမဟုတ်ပါဘူးခင်ဗျကျွန်တော်တို့ကြည့်တာတော့မြန်မာပြည်မှာရှိတဲ့သူ့ရဲ့ဒီမိတ်ဆွေတချို့ပေါ့လေသူ့ရဲ့မိတ်ဆွေတချို့ကနေပြီးတော့သူ့ကိုခင်ကြားလို့တာနားတယ်လို့နားလဲပါလေဒါပေမဲ့သူ့အနေနဲ့လုံးခဲ့တဲ့အဲ့မဲ့သူကဘာကောင်ကွာချစ်တဲ့ထောက်လို့တဲ့အမီမျိုးရောညီငယ်ကြီးကိစ္စတွေမှာသူကဥဆောင်ပြီးတော့ပေါ်ဝင်ခဲ့တဲ့အတွက်ဒီမှာညီငယ်ကြီးအတွေ့အကြုံတွေရှိတယ်။လက်ရနေပြီးတော့သူကဝင်းကျုပ်နဲ့ဖြစ်အောင်ဆောင်နိုင်ခဲ့တော့သူ့ရဲ့အတွေ့အကြုံတွေကိုကျွန်တော်တို့မြန်မာနိုင်ငံရဲ့ညီငယ်ကြီးဖြစ်စလို့မျိုးမှာသူ့အနေနဲ့တရားသူကြီးကိုကြီးလိုချင်တယ်။ကိုကြီးဒီမှာလည်းဆိုတဲ့အချက်ချက်ပြည့်နေတယ်လာရတဲ့လူနားလည်ပါလား။နောက်တစ်ခုကတော့ကျွန်တော်တို့ဝင်းကြီးဦးအောင်မင်းတို့ရဲ့တောင်ကကော်မတီဘက်ကလည်းကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းဖြစ်စဉ်မှာအပြုသဘောနဲ့ဆွေးနွေးကြတာကောင်းတယ်ပေါ့လေ။အဲကျွန်တော်တို့အကြံဉာဏ်ဒီနေ့ဘယ်သူနဲ့မဆိုပြုလို့ဒီကရှိတဲ့အတွက်ရှေ့မှာလည်းအမြောက်အများနိုင်ငံရေးအဖွဲ့ကြီးတွေကြီးတွေဒီပို့ကိုပဲဆိုပြီးငြိမ်းချမ်းရေးတဲ့ပတ်သက်တာလည်းအခုကျတော့ဖွဲ့စည်းပေါင်းအကြောင်းတင်ရာချီပြီးတော့ရှိပါပြီ။ဒါဒီဝင်းကြီးကျိုးဟောင်းမနဲ့ပြုမှာလည်းထက်တဲ့နဲ့ပေါ့လေ။အတွေ့အကြုံနဲ့ဒီနယ်မှုတွေရှိကောင်းရှိပါလိမ့်မယ်။ဒီလိုမျိုးနဲ့တော့ဗမာရဲ့ပြည်မှာတော့အပြည့်နဲ့အနေထားရှိပါလေ။ဒီကွာကြီးကြတော့အမင်းငွေမျိုးတော့ဒီနိုင်ငံကနေပြီးတော့ပြန်မယ်လို့ပြောပါတယ်။တကယ်လို့အဲနာတွေတကောကျွန်တော်တို့ဒီလိုမျိုးတွေပတ်စားလဲလိုရရင်တော့ဝိုင်းကူပါမယ်လို့တော့သိရပါပဲ။ဒီနေ့ညနေပိုင်းကတော့ကျွန်တော်တို့ NDC ကိုလာလဲတဲ့အတွက်အဲ့တော့ NDC ကအလုပ်ပြတ်ချုံနေတော့နေရင်းနေပြီးတော့ကျွန်တော်တို့ကားပြတာဆွေးနွေးတာရှိပါလေ
။ဆိုတော့ဒလော့ဆယ်ကတော့သူ့အနေနဲ့ကတော့ဒါအရင်သူရှိခဲ့တဲ့အတွေ့အကြုံတွေအရတဘွားဟိုလွန်ရောကျုံရောအကြံပေးတာအတွေ့အကြုံတွေမျှဝေပေးတာလောက်အဆင်ပဲရှိမယ်ပေါ့နော်ကျွန်တော်ရေဘူးကနားလည်လို့ရမယ်ဆိုရင်တော့
အဲ့လိုပဲကျွန်တော်တို့တော့နားလဲပါတယ်ခင်ဗျာဟိုတီးကြာကြီးသူဟာဆက်ဖက်အဖွဲ့ကြီးတွေကြားထဲမှာနိုင်ငံပေးနေသူအဲဒီကိစ္စကိုရှိတာပုံစံမျိုးတော့ကျွန်တော်တော့မြင်မိပါဘူးခင်ဗျာဟို observer အနေနဲ့ဘာလို့တစ်ဖက်ကြားထဲမှာဆွေးနွေးရတယ်တရားနယ်လို့လည်းကျွန်တော်အနေနဲ့တော့မသိပါဘူးသူအနေနဲ့ကောင်းမွန်တဲ့ဆန္ဒနဲ့ဒီနိုင်ငံဖြစ်စီဝိုင်းပြီးတော့အကြံဉာဏ်ပေးတဲ့အခုရဲ့ပုဂ္ဂိုလ်ပြောင်းနေတယ်တော့ဖြစ်ကောင်းဖြစ်ပါလိမ့်မယ်
ဆိုတော့သူ့ကိုဖိတ်တယ်ဆိုတာကတော့သူမိโซတွေနဲ့ဆက်နွယ်နေတဲ့ချင်းတိုင်းသားတွေပဲဖြစ်မှာထင်တယ်เนาะ CNF ဖြစ်မလားခင်ဗျအ
ာ CNF ဟုတ်ကဲ့ဒီကျွန်တော်တို့ဒီချင်းချို့ပေါ့เนาะဒီပါတီကောင်းတော်ချို့ပတ်ကနေပြီးတော့ထကြမှုနဲ့ဒီလာလဲလေးပြပါပါဘူ
းပူဇော်ရမ်ထန်ကအနေနဲ့သူ့ရဲ့နိုင်ငံရေးပါတီအပါအဝင်အစိုးရအဖွဲ့အစည်းတစ်ခုခုကိုကိုစားပြုပြီးမြန်မာနိုင်ငံကိုတွားတယ်လို့သူ့အနေနဲ့မထင်ကြောင်းခွန်ုံထုံအွန်လိုင်းသတင်းစာကလက်ထောက်အက်ဒီတာအထူးဖြစ်သူကိုသွီဒမ်ကပြောပါတယ်
ဘလို့ချင်းကပုံချင်းကနေရတော့ဘလို့ချင်းကလဲဆိုတာတော့မသိဘူးဒါပေမဲ့သူ personal ကိုပဲ focus ပြီးတော့ဖိတ်တယ်လို့ပဲကျွန်တော်ကတော့ယူဆတယ်သူ MNF ဒုပါတီလည်း base မလုပ်ဘူးပြီးတော့အစိုးရမျိုးတော့အစိုးရလည်း base မလုပ်ဘူးလို့ပဲကျွန်တော်ကတော့မြင်တယ
်ပူဇော်ရမ်ထန်ကအနေနဲ့မြန်မာနိုင်ငံမှာရှိနေစဉ်အတွင်းငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးအောင်မင်းအပါအဝင်တိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံသွားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာအခုလ19ရက်နေ့ကနေ21ရက်နေ့ထိပြုလုပ်ဖို့ရှိတဲ့ NCCT တနင်္ဂနွေနေ့ပြည်ခရက်စဲဆိုင်ရာညီနိုင်းရေးအဖွဲ့ရဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တယ်လို့သိရပါတယ်။NCCT ရဲ့အဲ့ဒီဆွေးနွေးပွဲပြီးမှသာတနင်္ဂနွေနေ့အပြစ်ခရက်စဲဆိုင်ရာဆွေးနွေးပွဲတွေကိုဆက်လက်ပြုလုပ်သွားမှာဖြစ်ကြောင်းဦးလာမောင်ရွှေကပြောပါတယ်ခင်ဗျာ။
ကိုဇော်ဝင်းလိုက်ပါရှင်မလေးရှားဖက်သတင်းဖက်အလက်မပေးခင်ပြည်တွင်းသတင်းတပုတ်တင်ပြပါဦးမယ်သောတာရှင်များရှင်ပြည်တော်စုလုံခြုံမှုကိုဖျက်ဆီးမှုနောက်ပြည်တော်စုလုံခြုံရေးကိုလက်နက်ခဲယမ်းမိကြောင်းနဲ့ဖျက်ဆီးမှုစတဲ့ပုံမှန်တွေတက်ပြီးတောင်ကြီးမြို့မှာဖမ်းဆီးခံထားရသူ20ဦးရောကိုနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်စစ်ဖက်ရဲရလုံခြုံရေးအဖွဲ့ကဖမ်းဆီးပြီးတရားရုံးကြားနာမှုတွေမှာခိုင်မာတဲ့သက်တည်မတင်ပြနိုင်မဲ့အခုလိုနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်တာဖြစ်တယ်လို့လည်းတရားခဏတို့ရဲ့ရှင်းနေကပြောပါတယ်ဒီမှုကိုအစစ်စစ်အယူခံဝင်ဖို့လည်းပြင်ဆင်နေကြပါတယ်အသေးစိတ်ကိုမတ်တင်ကြီးထိုက်ကစူးစီတင်ပြပေးမှာပ
ါဟုတ်ကဲ့ပါရှင်ရှမ်းပြည်နယ်ကွန်ဟိမ်းမြို့မင်္ဂလာဆောင်ကိုသွားကြတဲ့အစ္စလာမ်ဘာသာဝင်မြန်မာနိုင်ငံသားတွေနောက်မင်္ဂလာဆောင်မဲ့သရိုသားနဲ့သရိုသမီးဆွေမျိုးတွေနဲ့တောင်ကြီးမြို့ခံတွေအပါအဝင်လူပေါင်း20ကိုပုံမှန်9ညပြည်တော်စုလုံခြုံမှုကိုဖျက်ဆီးမှုနောက်ပြည်တော်စုလုံခြုံရေးကိုလက်နက်ခဲယမ်းမိကြောင်းနဲ့ဖျက်ဆီးမှုပုံမှန်9ထဝင်ဘဲရုံးနဲ့ပြီးခဲ့တဲ့တနင်္လာနေ့ကနှစ်ရှည်ထောင်နှံတွေချမှတ်လိုက်ပြီလို့တရားခဏတို့ရဲ့ရှင်နေဒေါခင်မိုးမိုးကပြောပါတယ်
ကတိရှိနေမှာပြည်သေးတဲ့လူရဲ့ကိုအောင်ချမ်းဝင်းမောင်အောင်ချမ်းဝင်းဟာတပေါင်းနဲ့ချတဲ့အတွက်ကြောင့်ခုနှစ်နှစ်ကြပါလေ။အဲကျန်တဲ့လူတွေကတော့ငါးများကခုနှစ်နှစ်ငါးထောင်လေးကခုနှစ်နှစ်ဆိုတော့14နှစ်စီကြတယ်ဆိုအဲ့ဒါကကျန်တဲ့19ယောက်ပေါ့နော်။အဲ့ဒီထဲမှာမှာသိန်းတော်ခေါ်ကံဖဆိုတဲ့တယောက်ကကြတော့19နှစ်သူကငားညရဲ့ငားထဝံပဲရာတမှုမတရားခြင်းဆက်ခွန်နှစ်ကတမှုမတရားခြင်းဆက်ခွန်နှစ်ကငားနှစ်ကြပါတယ်အဲ့တော့သူကမူလ14နှစ်ရဲ့မတရားခြင်းဆက်ခွန်နှစ်ကငားနှစ်ရဲ့အားလုံးပေါင်းသူက19နှစ်ကြပါတယ
်ရှမ်းပြည်နယ်ကွန်ဟိမ်းမြို့မင်္ဂလာဆောင်ကိုသွားမဲ့သရိုးသားရဲ့မိသားစုဝင်တဲ့အပါအဝင်လူပေါင်း14ဦးတို့ကိုတရင်အရာဆိုပြီးပြီးခဲ့တဲ့နှစ်ဩဂုတ်လတုန်းကစစ်ဖက်ရေးရာလုံခြုံရေးအဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့ဖမ်းဆီးခံရတဲ့မိသားစုဝင်တွေနောက်ကိုလိုက်လာကြတဲ့သရိုးသားနဲ့သရိုးသမီးသရိုးသားရဲ့ဦးလေးတော်ဆက်သူတမရယုံကရင်မောင်းဝင်တန်းတဦးတို့ကိုပါဖမ်းဆီးလိုက်တာပါဒီနောက်မှာတော့တောင်ကြီးမြို့ပေါ်ကလူ3ဦးတို့ကိုလည်းတရင်အရာဆိုပြီးတော့ထပ်မံဖမ်းဆီးတာကြောင့်စုစုပေါင်းလူ20ရုပ်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီလူတွေကိုအခုလိုပြစ်ဒဏ်တွေချမှတ်လိုက်တာမှာခိုင်မာတဲ့တပ်တွေတွေလည်းမပြနိုင်ခဲ့ဘူးလို့ရှင့်နေဒေါခင်မိုးမိုးကပြောပါတယ
်။အဲဘယ်အင်းပွဲနဲ့ဆက်တွေ့ရဲဆိုတာသူကခုချိန်ထိသူတို့မတင်ပြနိုင်ဘူးပြောလည်းမပြောနိုင်ဘူး။အဲသူတို့ဆွဆွဲတာကိုဟိမင်္ဂလာဆောင်ကနေပြီးတော့တော်ရင်တောင်းရမ်းသူ့အဖွဲ့နဲ့ဆက်တွေ့ဖို့ပြန်ပြီးတယ်။အဲဒီတောင်းရမ်းသူ့အဖွဲ့ကိုတောင်းရံလူတွေကြီးကိုသူကစိတ်နှမ်းတက်မဲ့လူတွေကိုပို့ပေးဖို့စီစဉ်နေဆိုပြီးတော့ဆွဆွဲတာရှင်စိတ်နှမ်းတက်တဲ့လူပို့ထားတာလည်းမရှိဘူးအဲဒီဟိုတင်းတော်ခေါ်ကံဖတ်တယောက်ပဲရင်းလုံးကစိတ်နှမ်းသွားတက်ဘူးလေသူစိတ်နှမ်းသွားတက်ပြီးခဲ့တာလည်းဘုရား16နှစ်နဲ့19နှစ်ကြာတဲ့တယောက်ပေါ့သူစိတ်နှမ်းတက်ခဲ့ဘူးကလည်း15ရက်တက်ခဲ့ဘူးလေအဲ့ဒါ RCSS SSA အဖွဲ့မှာပါ အဲ့ဒီကျန်တဲ့16လောက်လုံးမှာတော့လင်းမဲ့တဲ့ဇွန်ဘီအမမမိဘူးဒီတိန်းတော်ခေါ်ကံပါဆိုတာကကြတော့သူ့အိမ်မှာသူကဗဘဲလုံတော့ဗဘဲလုံလို့အပ်ထားတဲ့ဒီအိမ်လုံးဓာလေးတွေရှိတယ်အဲ့ဒါပဲရှိတယ်ကျန်တဲ့လက်နဲ့ခင်ရမှုကြောင့်မရှိဘူး
ဖန်စီပစ်ဒဏ်ချမှတ်ခံရသူတွေအလုံးကတော့မြန်မာနိုင်ငံသားအစ္စလမ်ဘာသာဝင်များဖြစ်ကြပါတယ်။သူတို့အမှုအတွေ့အဆင့်ဆင့်ယူကန်ဝင်သွားမယ်လို့လဲရှင်းနေရှင်းရဆောင်ရွက်ပေးနေသူဒေါခင်မိုးမိုးကပြောပါတယ်။ဒီလူတွေကိုကွန်ဟိမ့်မြို့အဝင်နဲ့တောင်ကြီးမြို့တို့မှာဖန်စီစင်တို့ကလည်းအကျန်းဖက်အဖွဲ့အစည်းတွေအကျန်းဖက်လုပ်ရက်တွေနဲ့ဆက်ဆက်တဲ့စာရွက်စာတမ်းတစ်ခုမှမမိသလိုတရားမဝင်ဆက်သွယ်ဆောင်ရွက်တယ်လို့ဆွဆွဲထားပြီးမယ်ဘဲအဖွဲ့အစည်းနဲ့ဆက်သွယ်တယ်လဲဆိုတာကိုလည်းစစ်ဖက်ရေးရာလုံခြုံရေးအဖွဲ့ဘက်ကမတင်ပြနိုင်ခဲ့ဘူးလို့လည်းတရားခဏတို့ရဲ့ရှင်းနေကပြောပါတယ်အခုတော့ဒီအမှုရဲ့အမိန့်ကိုတောင်ကြီးခရိုင်တရားရုံးကနေကူးယူထားပြီးရှမ်းပြည်နယ်တရားလွှတ်တော်ချုပ်ကိုဒီလပိုင်းအတွင်းတင်နိုင်မှုရှင်းနေတွေကပြင်ဆင်နေကြပါတယ်ရှင်
မတင်ကြီးထိုက်ပါရှင်တောတာရှင်များရှင်မလေးရှားနိုင်ငံပြည်နှမ်းမှာရရက်ဆက်ဆက်အသက်ခံရတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့ဆွဆွဲခံရသူတွေထက်ကမြန်မာနိုင်ငံသား၉ဦးကိုဆွဲချက်တင်လိုက်ကြောင်းမလေးရှားနိုင်ငံထုတ်သတင်းစာတွေမှာဖော်ပြခဲ့ပါရယ်မလေးရှားရောက်မြန်မာတွေကတော့ဆွဆွဲခံရသူတွေထက်ကမြန်မာနိုင်ငံသား၉ဦးကိုဆွဲချက်တင်ခဲ့တယ်လို့ဆိုပါရယ်ထိုင်းချေဆိုင် VOA သတင်းဌာနမှာအေးအေးမာကသတင်းပေးပို့ထားပါရယ်
မလေးရှားနိုင်ငံပြည်နှမ်းမှာပြီးခဲ့တဲ့2014ခုနှစ်အတွင်းမြန်မာနိုင်ငံသား20ဦးထက်မနည်းအသက်ဖြတ်ခံခဲ့ရတာပါဒီသက်ဖြတ်မှုတွေနဲ့ပတ်သက်လို့တနရရှိသူတွေကိုသက်ဖြတ်ခံရသူတွေရဲ့မိသားစုတွေကတရားလိုလုပ်ပြီးတိုင်ကြားခဲ့တာကြောင့်မလေးရှားအာဏာပိုင်တွေက2014ခုနှစ်ကုန်ပိုင်းမှာဖမ်းဆီးခဲ့ပြီးရုံးချစ်စစ်ဆေးရာကနေနောက်ဆက်တွဲဖမ်းဆီးမှုတွေဖြစ်လာပြီးအခုအခါမှာတော့မြန်မာနိုင်ငံသား9ဦးကိုဆွဲချက်တင်ခဲ့တာလို့ဆိုပါတယ်မလေးရှားနိုင်ငံမှာရှိတဲ့မြန်မာရွှေ့ပြောင်းလုပ်သားတဦးကတော့
ဟုတ်တယ်လက်ခံရလို့မြန်မာနိုင်ငံသားတွေပဲဒီတဲ့လူကလည်းမြန်မာနိုင်ငံသားတတ်တဲ့လူကလည်းမြန်မာနိုင်ငံသားပဲ
မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးကိုအခြေခံတဲ့အထူးကယုံနေဖြစ်ပြီးမှမလေးရှားနိုင်ငံမှာလည်းမြန်မာတွေတပ်ဖြတ်ခံရမှုတွေကြုံနေရတာပါဒါပေမဲ့လည်းမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကတန်အရာရှိတွေကတော့မြန်မာတွေတပ်ဖြတ်ခံရမှုဟာမြန်မာနိုင်ငံကလူမျိုးရေးဘာသာရေးပဋိပက္ခဖြစ်စဉ်တစ်ခုတည်းကြောင့်မဟုတ်ဘူးလို့ဆိုပါတယ်မလေးရှားနိုင်ငံမှာမြန်မာတွေရရက်ဆက်ဆက်တပ်ဖြတ်ခံရမှုတွေက2014ခုနှစ်အတွင်းမှာခက်ဆိတ်ဆိတ်ဖြစ်လာခဲ့တာပါမလေးအာဏာပိုင်တွေကတန်ရရှိသူတွေကိုဖမ်းဆီးခဲ့ပြီးတင်းတင်းကြပ်ကြပ်ကိုင်တွယ်မှုတွေလှုပ်လာပြီးတဲ့နောက်မှာတော့မြန်မာနိုင်ငံသားတွေရရက်ဆက်ဆက်အသက်ခံရတဲ့သတင်းတွေသိပ်မကြားရတော့ဘူးလို့ဆိုပါတယ်ဒါပေမဲ့မြန်မာနိုင်ငံသားတွေကတော့လုံခြုံမှုမရှိသေးဘူးလို့ဆိုပါတယ
်ဟုတ်မြန်မာအစိုးရကမြန်မာလူထုမားတွေကိုထိရောက်တဲ့စာကွယ်မှုမျိုးပေးနိုင်တဲ့မျိုးပေါ့ထိရောက်တဲ့စာကွယ်မှုမျိုးပေးနိုင်ရင်ကိုယ်နိုင်ငံသားတွေကိုဟောလာပြင်ဝင်သားကဲတို့ဆောက်ရှောက်ပြီးလည်ကျွန်တော်တို့ကလူမျိုးဖြစ်ရှိတာပေါ့အခုကကျွန်တော်တို့မှာမလေးရှားမှာနေရတာကတကယ်ကမြန်မာလူထုမားတွေအတွက်ဘာဥပဒေမှမရှိဘူးကိုယ့်အနေနဲ့ကိုတိရှောင်နေရတာ
မလေးရှားသတင်းစာတွေမှာတော့တရားခဏနေအဖြစ်ဆွဲချက်တင်ခံရသူမြန်မာနိုင်ငံသား9ဦးရှိကြောင်းပြောဆိုထားပါတယ်သူတို့ကတော့ဘိုင်လေးမိုဟာမက်မေဂူလန်မိုဟာမက်ရဖစ်ဟာဘီဘူလာယာစင်စိုးမောင်မောင်အလီစတဲ့၉ဦးဖြစ်ပြီးသူတို့တွေကအများစုဟာအစ္စလမ်ဘာသာဝင်များဖြစ်ကြပါတယ်။အဲ့ဒီ၉ဦးတွေက၃ဦးဟာလူတက်မှုတွေကိုနှစ်ကြိမ်ကျူးလွန်ကြောင်းစစ်ဆေးတွေ့ရှိရတဲ့အတွက်နောက်ထပ်ဆွဲချက်တင်ခံရမှုတွေလည်းရှိတယ်ဆိုပြီးမလေးရှားသတင်းတွေမှာဖော်ပြထားပါတယ်။မလေးရှားသတင်းစာတွေမှာတော့2014ခုနှစ်အတွင်းမလေးရှားနိုင်ငံမှာလူတက်မှု50ကျော်တဲ့ကမြန်မာနိုင်ငံသားအသက်ခံရမှု18မှုရှိပြီးရရက်ဆက်ဆက်ဥကောင်းနဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေပိုက်ဖြတ်တက်ခံရမှုတွေကြောင့်ဘယ်နိုင်ငံသားမှမသိတဲ့လူ၁၂ဦးရှိတဲ့အကြောင်းဖော်ပြထားပါတယ်။အခုလိုမျိုးမြန်မာနိုင်ငံသားတွေကိုတပ်ဖြတ်မှုနဲ့ဆွဲချက်တင်ခံရသူတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံမြန်မာတန်ရုံးကတန်အရာရှိတဦးကတော့အခြေအနေတွေမသိရသေးကြောင်းပြောဆိုခဲ့ပါတယ်။တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မေးမြန်းခဲ့ရမှလဲအထောက်ထားမဲ့တွေဖြစ်တာကြောင့်မြန်မာနိုင်ငံသားတွေဖြစ်တယ်ဆိုတာအတိမပြုတ်နိုင်ကြောင်းမလေးရှားမှာရှိတဲ့မြန်မာတန်ရုံးကပြောလို့ရှိတာပါ။မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတိမ့်တဲ့ချီနေထိုင်နေပြီးတရားဝင်ကတရားမဝင်မှာအလုပ်လုပ်နေကြတာပါတရားမဝင်ဖြစ်နေသူတွေဟာနိုင်ငံကိုလက်မှတ်ရှိပြီးပါမစ်မရှိတာတွေကြောင့်တရားမဝင်နေထိုင်သူတွေဖြစ်လာရတယ်လို့လည်းပြောပြကြပါတယ်ရှင
်မအေးအေးမှာပါရှင် VOA American အတန်ရဲ့ပုတ်ထူးနေညဖက်ဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့30 minutes တော့နေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ် January 14ရက်ပုတ်ထုံးနေ့ညပိုင်းအတန်လွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့် 10 IT စီစဉ်တွေကို line to meter 24 25 30နဲ့ 51 အပြင် line meter 190ရောနေပြီးတော့လဲတိုးချက်ဖမ်းယူနားဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့မြန်မာတခွင်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ
ကတ်တုန်းဆရာတွေနဲ့ပတ်သက်ပြီးကျွန်တော်ပြောရလို့ရှိရင်တော့ကတ်တုန်းတွေကအများရန်ခစ်ဆီပြည်တဲ့ချီရောက်တယ်ကျွန်တော်ကတ်တုန်းဆရာတွေ
မြန်မာနိုင်ငံကဝါရင်မီဒီယာသမားကြီးဦးကျော်ရင်မြန်မာရှင်အသေးစိတ်ကိုမြန်မာအရေးသုံးသပ်ချက်မှာကြားကြမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ပြင်သစ်နိုင်ငံပါရီမြို့တော်ကမဂ္ဂဇင်းတိုက်တက်ခိုက်ခံရမှုအပေါ်မြန်မာနိုင်ငံကရှုတ်မြင်ချက်ကုလသမဂ္ဂရဲ့လူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့မြန်မာနိုင်ငံခီးစဉ်သမရနဲ့နိုင်ငံရေးကိုစားပြုခေါင်းဆောင်တို့ရဲ့တွေ့ဆုံဆွေးနွေးပွဲဆရာတွေကိုနားဆင်ရမှာပါမအိမ်ခိုင်ဦးရေးသားတင်ပြချတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါရရှင်
ရုံးငယ်တဲ့သတင်းပတ်ကတက်ခိုက်ခံရတဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကချာလီအက်ဘဒိုမက်ဂဇင်းတိုက်ရဲ့ပြဿနာဟာတကဘာလုံးကသတင်းသမားတွေနိုင်ငံခေါင်းဆောင်တွေအထိပြန့်နှံ့သွားရုံမကမြန်မာနိုင်ငံသားတွေအတွက်လည်းစိတ်ဝင်စားစရာဖြစ်ခဲ့ကြပါတယ်။တမန်တော်မူဟာမက်ရဲ့ရုပ်ပြောင်ကိုရေးဆွဲတဲ့အတွက်အကြမ်းဖက်သမားတစုကဒီမက်ဂဇင်းတိုက်ကိုဝင်ရောက်တက်ခိုက်ခဲ့တာဖြစ်တယ်လို့ယူဆရပါတယ်။ဒီလိုတက်ခိုက်ခဲ့တာကြောင့်မက်ဂဇင်းတိုက်ကကြော်ကြားတဲ့ကာတွန်းဆရာ၅ဦးနဲ့ရဲအပါဝင်လူပေါင်း၁၂ဦးတေဆုံးခဲ့ရပါတယ်။ဒီပစ်ခတ်မှုအပြီးမှာတမန်တော်မူဟာမက်အတွက်လက်စားချေပြီးပြီဆိုပြီးတော့တက်ခတ်ခဲ့သူတွေကဖျားသခင်ဟာအကြီးမြတ်ဆုံးဖြစ်တယ်ဆိုပြီးအာရဗ်ဘာသာနဲ့တွေးကြော်ခဲ့ကြပါတယ်ဒီဖြစ်ရသမကတခြားနေရာမှာလည်းတက်ခတ်မှုခံခဲ့ရပြီးလူပေါင်း18ဦးတေဆုံးခဲ့ရတဲ့အတွက်ဒီတက်ခတ်မှုအပေါ်ကမ္ဘာခေါင်းဆောင်တွေနဲ့အတူလူသန်းပေါင်းများစွာဟာပြင်သစ်နိုင်ငံအနှံ့လမ်းမာတွေပေါ်မှာတက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာဒီလိုကိစ္စမျိုးတွေဖြစ်လာမယ်ဆိုရင်နိုင်ငံအစိုးရအနေနဲ့သဘောထားနဲ့ပတ်သက်ပြီးတော့ပြည်သူ့ခေတ်စာပေစကားဝိုင်းမှာပြန်ကြားရေးဝန်ကြီးဦးရဲထုတ်ကိုမေးမြန်းကြည့်တဲ့အခါမှာသူကအခုလိုပြောပြပါတယ
်ပထမတစ်ခုကတော့ဗျာအဲ့ဒီဟလာဟိုသတင်းစာရဲ့ဓမ္မတွေကိုခုနကလိုဝင်ရောက်တိုက်ခဲ့တဲ့ကိစ္စမျိုးကိုကျွန်တော်တို့အစိုးရအနေနဲ့သဘောမတူပါဘူးဟောအဲ့တော့ဒီလိုဟာမျိုးတွေကိုလည်းကျွန်တော်တို့တက်နေမှာကာဝယ်ပေးရမှာပေါ့ဆိုတော့နောက်တစ်ခါကျတော့လည်းဟိုဒီမီဒီယာတွေတဲ့မှာပါတဲ့ဟာကိုမချိနဲ့တဲ့ဟာမျိုးရှိလို့ရှိရင်ဟိုဖြည့်ရှင်းပေးနိုင်တဲ့ mechanism တခုရှိရင်အဲ့လိုဟိုလွဲမလာဖြည့်ရှင်းနေကာကွယ်နိုင်မှာပေါ့ဗျာဥမာစာနယ်တဲ့ကောင်စီကတိုင်ကြားနိုင်အောင်များအသိပေးတာမျိုးအဲ့မှာ legally ပြောလို့ရတာမျိုးတန်ဖိုးတွေကိုကျွန်တော်တို့ထူထောင်ပေးရင်ကာကွယ်နိုင်မယ်ကျွန်တော်လက်ရှိမှာတော့ကျွန်တော်တို့နိုင်ငံမှာတော့အဲ့လောက်ဟိုဖြစ်တဲ့တခါမျိုးမရှိဘူးလို့ကျွန်တော်တို့မြင်ကိုအစပိုင်းမှာတော့ဗျာဥမာရခိုင်ပြဿနာဖြစ်စဉ်တော့နည်းနည်းပွားလုံလုံကျူးကျေးတာရှိတယ်ဥမာကျွန်တော်တို့နိုင်ငံပိုင်းသတင်းစာပဲလင်းအတုံးတော့မှားတာရှိတယ်ဒါပေမဲ့နောက်ပိုင်းမှာတော့တော်တော်များများအဲ့ conflict sensitive ဖြစ်လာတော့ကြမှာကျွန်တော်တို့ဟိုမရှိနိုင်ဘူးလို့ကျွန်တော်တို့မြင်တာပေါ့ကျွန်တော်တို့နိုင်ငံသားမှာကျွန်တော်နော်ဝေမှာသွားတက်တယ်ဝင်တယ်ကျွန်တော်နှစ်ပတ်တုန်းကသင်ရတာရှိတယ် conflict sensitive journalism ပေါ့ဆိုတော့ဝေပါမယ်ဆိုရင်ကိုယ့်ရဲ့ဝေပါဆိုတစ်ဖက်လူရဲ့ခံစားချက်ကိုထည့်စင်စားတာပေါ့နော်ထည့်စင်စားပြီးတော့မှထိခိုက်မှုအနည်းဆုံးနဲ့ဝေပါထောက်ပြတာမျိုးကနှစ်ဖက်လုံးနဲ့ပိုကောင်းတာပေါ့အဓိကနားကျင်အောင်ပြောဖို့မဟုတ်လေနားလည်အောင်ပြောတဲ့ကိစ္စပဲ
အခုလိုဖြစ်ပွားခဲ့တဲ့တက်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာ journalist ကိုရက်ကလည်းရှုံချတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါသေးတယ်မြန်မာသတင်းသမားတဦးလည်းဖြစ်သူကိုဇော်ထိုက်ကဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံမှာအလားတူချင်းချောက်မှုတွေခံရတာတွေရှိနေတာကြောင့်မီဒီယာဥပဒေကသတင်းသမားတွေအပေါ်ကာကွယ်နိုင်ဖို့လိုအပ်တယ်လို့သူ့အမြင်ကိုအခုလိုပြောပြပါတယ်
။ပြင်သစ်မှာဖြစ်တဲ့ကိစ္စကလည်းဒီမြန်မာနိုင်ငံမှာအခုလက်တလုံးမှာပေါ့နော်ပြီးခဲ့တဲ့နှစ်လောက်ကစပြီးတော့ဖြစ်ခဲ့တဲ့ရကန်ရေးတို့မိတိလာရေးတို့မှာဖြစ်ခဲ့တာတွေနဲ့မှာပြီးလာပြီးတော့ဒီကြရက်ကတော့ထင်ဟက်တဲ့သဘောပဲရှိပါတယ်ခင်ဗျာဒီလိုပါပဲဒီမြန်မာနိုင်ငံမှာလည်းတချို့ဘာသာရေးလူမျိုးရေးအစွန်းရောက်တယ်လို့ထင်ရတဲ့အဖွဲ့တွေကလည်းမီဒီယာ တိုက်တယ်တချို့သတင်းဌာနတိုက်တယ်အရင်ကလည်းဒီလိုမျိုးပေါ့နော်ဟိုလိုမကြီးနဲ့ဒီလိုမကြီးနဲ့သူတို့နဲ့ပတ်သက်ပြီးဒါမျိုးတွေချိန်ချောက်တာမျိုးတွေလည်းရှိပါတယ်ခင်ဗျာကျုံလာထပ်ပြီးတော့လည်းဒီလိုမျိုးပေါ့နော်ပြဿနာတွေအများကြီးရှိနေသေးတဲ့အတိုင်းမှာထပ်ပြီးကျုံလာနိုင်စရာလည်းအများကြီးရှိတယ်ပေါ့ဒီအတွက်ကျွန်တော်မြင်တာကတော့မီဒီယာဥပဒေပါပေါ့နော်ဒီပြဌာန်းမီဒီယာဥပဒေမှာပါတဲ့သတင်းသမားတွေအကာအကွယ်ပေးမယ်ကိစ္စကိုအစိုးရအနေနဲ့ဒီအပြေအဝအကာအကွယ်ပေးအောင်ဥပဒေအကောင့်တွေပေါ်အောင်လုပ်ပေးဖို့လိုတယ်လို့မြင်ပါတယ်ခင်ဗျာ
နောက်ထပ်တင်ပြလိုတဲ့အကြောင်းအရာကတော့ကုလသမဂ္ဂရဲ့လူခွင့်ရေးကိုယ်စားလှယ် Miss Yan Healy ဟာမြန်မာနိုင်ငံကို၁၀ရက်ကြာလာရောက်ပြီးတော့ရခိုင်ပြည်နယ်ဘက်ကိုသွားပြီးစစ်တွေမြို့ကနေနဲ့တွေ့ဆုံခဲ့တဲ့အကြောင်းမှာကုလကိုယ်စားလှယ်ဒီလိုသွားရောက်တဲ့အခါမှာစစ်တွေဒေသခံတွေကရိုဟင်ဂျာဆိုတဲ့အုံနှုံးနဲ့ပတ်သက်ပြီးတော့ပြန်လည်ဆွေးနွေးခဲ့တယ်လို့သတင်းစာတွေထဲမှာဖော်ပြခဲ့ကြပါတယ်ဒီလိုကုလကိုယ်စားလှယ်လာရောက်ရမှာမြန်မာနိုင်ငံရဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်အရေးကိုလည်းဆွေးနွေးခဲ့ပါသေးတယ်ဒါပေမဲ့ကုလကိုယ်စားလှယ်လာရောက်မှုသတင်းနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေပေါ်မှာတမန်လောက်သာဖော်ပြမှုတွေရှိခဲ့တာကိုတွေ့ရပါတယ်။နောက်ဆုံးတင်ပြလိုတဲ့အကြောင်းအရာကတော့သမရလူမှုကောင်းဆောင်ဒေါအောင်ဆန်းစုကြည်ပြည်ထောင်စုလွှတ်တော်နိုင်ငံကကာကွယ်ရေးဦးစီးချုပ်တိုင်းရင်းသားရေးရာဝန်ကြီးတွေနိုင်ငံရေးပါတီကိုစားပြုတဲ့ခေါင်းဆောင်တွေပါဝင်တဲ့နိုင်ငံရေးအဖွဲ့တွေနဲ့တွေ့ဆုံပွဲကိုဇန်နဝါရီလ12ရက်နေ့ကနေပြည်တော်မှာရှိတဲ့သမရအိမ်တော်မှာပြုလုပ်ခဲ့တဲ့သတင်းမှာဒီတွေ့ဆုံပွဲသတင်းနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေပေါ်မှာခေါင်းစဉ်အမျိုးမျိုးနဲ့ရေးသားတင်ပြခဲ့ကြပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပြည်ပြင်ပြောင်းလဲမှုတွေဖြစ်ထွန်းဖို့ဆွေးနွေးကြကြသလိုရွေးကောက်ပွဲအောင်မြင်စွာကျင်းပဖို့အတွက်လည်းဆွေးနွေးကြတယ်လို့သတင်းတွေမှာဆိုပါတယ်။လေးပွင့်ဆိုင်၊၆ပွင့်ဆိုင်စတဲ့ဆွေးနွေးပွဲတွေအပြင်တိုင်းရင်းသားပါတီတွေဘက်ကလည်းတွေ့ဆုံဆွေးနွေးမှုပြုလုပ်လိုတယ်ဆိုတဲ့အတန်တွေထွက်ပေါ်လာပြီးတဲ့နောက်အခုတွေ့ဆုံပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးချက်တွေပေါ်ပြည်သူတွေကစိတ်ဝင်စားနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်။
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာပါရှင် VOE ကနေသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ပါပြင်သစ်နိုင်ငံချာလီဟက်ပတိုရုပ်ပြောင်းမဂ္ဂဇင်းပေါ်အကြမ်းဖက်တိုက်ခိုက်မှုကိုပြင်သစ်လူအဖွဲ့အစည်းနဲ့နိုင်ငံတကာအတိုင်းအဝိုင်းကရှုံချကန့်ကွက်ကြသလိုလူအများယုံကြည်ကိုးကွယ်တဲ့ဘာသာတရားပေါ်တရော်လောင်ပြောင်းတဲ့လုပ်ရက်နဲ့ပတ်သက်လို့မေးခွန်းထုတ်ချင်သူတွေလည်းရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာလူအဖွဲ့အစည်းမြန်မာမီဒီယာတို့ရဲ့တဘောထားဘယ်လိုရှိနိုင်ပါသလဲပြင်သစ်နိုင်ငံမှာနေထိုင်နေတဲ့မြန်မာအမျိုးသားအုပ်ဖြစ်တဲ့ Beyond Rangoon ဆက်ကရုပ်ရှင်မင်းသားကြီးဦးအောင်ကိုမြန်မာနိုင်ငံကဝါရဲ့မီဒီယာသမားကြီးဦးကျော်ရင်မြင့်တို့နဲ့ဦးကျော်စန္ဒာဆွေးနွေးသုံးသပ်ချပါရရှင
်ကျွန်တော်ဒီကနေ့ဆရာတို့ညကိုဖိတ်ခေါ်ရတဲ့အကြောင်းကတော့ပြင်သစ်နိုင်ငံမှာတရော်လောင်ပြောင်းစာတွေရေးသားတဲ့မဂ္ဂဇင်းတစ်စောင်ကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်လို့သတင်းသမားတွေကာတွန်းဆရာတွေသစ်ဆွမ်းရတဲ့ကိစ္စနဲ့ပတ်သက်ပါတယ်ဒီကိစ္စမှာအကြမ်းဖက်ပြီးတော့တွန့်ကြန်တယ်ဆိုတာဟာသိမှားရွံ့တယ်ဆိုပြီးတော့လူတိုင်းကလက်ခံနိုင်ကြပေမဲ့မဂ္ဂဇင်းရဲ့လောင်ပြောင်သရော်မှုရောအတိုင်းအတာတက်လွန်သလားဆိုပြီးတော့တချို့ကလည်းပဲပြောကျင်ကြပါတယ်အထူးသဖြင့်ဒီမိုကရေစီတိတ်ထွန်းလာတဲ့လူအဖွဲ့အစည်းတွေကတော့သတင်းသလားခွင့်ကိုအကန့်အသတ်မထားဘဲနဲ့ပြင်ကျင်ကြတဲ့လူဝေဖန်လောင်ပြောင်ဒါပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဆိုတော့ကျွန်တော်စဉ်းစားတာကတော့မြန်မာနိုင်ငံမြန်မာလူအဖွဲ့အစည်းရှုလောင်းကကြည့်မယ်ဆိုရင်ဒီကိစ္စကိုဘယ်လိုပြောကြမလဲဆိုတာကိုကျွန်တော်အဓိကဆွေးနွေးချင်တာဖြစ်ပါတယ်ပထမဆုံးတရားဥပဒေကိုရဲ့သဘောထားကိုစိုက်ပြီးတော့ပြောကြမှာတဲ့ပြင်သစ်နိုင်ငံရဲ့ဝေဖန်လွတ်လပ်မှုအတိုင်းအတာဟာမြန်မာလူအဖွဲ့အစည်းရှုလောင်းကကြည့်မယ်ဆိုရင်လည်းလွန်နေပါသလားဆရာဘယ်လိုသွားပါလဲ
လွန်တယ်တော့လိုတယ်တော့ပြောလို့မရဘူးလေဒါသူ့ရေးခင်းတဲ့သူ့ကလန်တီတိုင်းအကံဆိုတော့လေသင်သိချင်မှာကသတင်းကလွတ်လပ်မှုများလို့ဆိုတာကအခုမှစတာမဟုတ်ဘူးလေဆရာရဦးစား1989ပြည်သူပြင်းသစ်တော်လိုင်းသမိုင်းနောက်ပိုင်းကနေပြီးစလိုက်တာကဒီအစင်လာကအခုတည်းရှိပါတယ်ชาลีแอบดูဆိုတာကဟိုဆက်တက်ဆက်တဲရပေါ့ဗျာဆက်တဲဆိုတော့ဆရာကတော့သယောစလောင်းနဲ့ဆိုတဲ့တဲ့ကရုပ်ကြောင်ဆရာကတုံးဆရာဆိုတော့ဒီကတုံးနဲ့ရုပ်ကြောင်ဆိုတဲ့လက်ချက်ကကောင်းရင်သူကအမဒါထျောက်တဲ့တဲ့ရတဲ့ပုံပြီးထျောက်တဲ့ဆိုပြောကြတာပေါ့ဗျာ
โอเค
အဲ့တော့သူတို့ကမျက်နှာဒီမျက်နှာလိုက်တာမရှိဘူးဒီမှာရှိတဲ့သမာရအစ်စ်ကိုခေါင်းကြီးကိုငွေသမားတွေတော့ဘယ်သူမှမျက်နှာမရှိဘူး
ဆိုတော့ကျွန်တော်အဓိကပြောချင်တာဖြစ်ပြီးတဲ့နောက်ဆန္ဒပြပွဲနေ့မှာလူတိုင်းကယစ်ဝီရှယ်လီဆိုပြီးတော့ပြောနေကြတဲ့အချိန်မှာတချို့ကဒါမျက်နှာဖုံးအုပ်ပြီးတော့ပြောတဲ့တချို့လည်းတွေးလိုက်ပါတယ်ငါဟာအကျန်းဖက်လူရက်ကိုရှုပ်ချတယ်ဒါပေမဲ့လည်းငါဟာချာလီမဟုတ်ဘူးတဲ့ဒီလိုတမားကျဲဘာသာတရားကိုလူစော်ကားတာကိုတော့ငါလက်မခံနိုင်ဘူးဆိုပြီးတော့ပြောရဲလေရှိရဲ့ဆရာဆိုတော့အဲ့ဒီလူနေစုရဲ့ခံပြင်းမှုကိုတော့ပြင်သစ်နိုင်ငံမှာတရားဥပဒေပေါင်းတွင်းကတုံ့ပြန်ဆောင်ရွက်နိုင်တဲ့အခြေအနေရှိပါသလားဆရာ
အခြေအနေမရှိဘူးလို့ပြောလို့မရ လူတွေကတော်တော်များများလည်းဟိုသူတို့လန့်ကြတယ်ပေါ့ဗျာသူတို့အမှန်တရားကိုသူတို့ကဘယ်မှလိုက်ဘူးဟိုသူဒီဒီဘက်ဟိုဘက်လိုက်ပြီးတော့သူတို့ကဟိုရေဝေဖန်တဲ့ကိစ္စမျိုးမဟုတ်တော့အဲဒီကအကုန်လုံးကသူတို့ကိုကြိုက်တဲ့လူရှိတယ်မကြိုက်တဲ့မကြိုက်လို့ဒါပေမဲ့မကြိုက်တဲ့လူကတော့တော်တော်နည်းပါလေဒါပေမဲ့ဒီကုနာဘာသာတရားကိုဖြည့်ဖြည့်ကြိုက်ဘူးခင်ဗျာသူကအခုမှမဟုတ်ဘူးသူကဟိုးခရေကဟိုစားခရေကသူကဟိုရေမောအမှန်တရားကိုဖော်ပြတဲ့လူတော်တဲ့လူဖြစ်နေတာဟု
တ
်တယ်သူတို့ကကြည့်တော့သူတို့ရဲ့အတတ်ပညာနဲ့သူတို့ရဲ့ဟိုလူလူတို့ရဲ့လူရဲ့အခြေချင်းပေါ့ဒါပါပဲ
ဟုတ်ကဲ့ဆရာဟုတ်ကဲ့ကျွန်တော်စာရဲမှာဖတ်ကြည့်တဲ့အခါမှာတော့ပြင်သစ်နိုင်ငံရဲ့ Freedom of Press နဲ့ပတ်သက်ပြီးတော့ပြင်သစ်ဥပဒေထဲမှာ publicly လူသိရှင်များ defame လုပ်တယ် or insult လုပ်တာကဘာသာတရားကိုမဟုတ်ဘူး a person or a group အဲလူတစုလူတဦးတယောက်ကိုသူဟာဘယ်အမျိုးနယ်မှာပါလို့ဘယ်ဘာသာကိုကိုးကွယ်လို့ဘယ်လို sexual orientation ဘယ်လိုဖြစ်နေလို့ဆိုတာမျိုးတွေလောင်ပြောင်ရင်တော့သူတို့တရားဥပဒေရလို့ပြောထားပါတယ်ဘာသာတရားဒီကိစ္စမှာတော့လူပုဂ္ဂိုလ်တဦးတယောက်ကိုပြောတာမဟုတ်ဘူးလို့တော့ယူဆရပါဆရာဥပဒေရကျွန်တော်ဆရာကျွန်ရင်းမိကြမှာတဲ့ဆရာဘယ်လိုမြင်ပါလဲဆရာမြန်မာသတင်းသမားတူအနေနဲ့ပြည်သိနိုင်ငံရဲ့အခုဖြစ်သွားတဲ့ကိစ္စအပေါ်မှာပထမဆုံးအဲဒီရုပ်ကောင်မဂ္ဂဇင်းရဲ့ဖော်ပြချက်နဲ့ပတ်သက်လို့ဆရာဘာပြောချင်ရှိပါလဲ
ဆရာကျွန်တော်ကဆရာပထမမိကွန်ဟိုပြောကြည့်ကြမှာတဲ့ဒီမြန်မာနိုင်ငံမှာနေတဲ့မီဒီယာသမားတယောက်အနေနဲ့ကျွန်တော်ကတော့မီဒီယာလွတ်လပ်တဲ့နိုင်ငံတွေကိုအားကြပါတယ်ဒီလိုအားကြရလေတစ်ဖက်သားကိုလွတ်လပ်စွာတော်ကားဖို့မဟုတ်ပါဘူးကျွန်တော်တို့ကလွတ်လပ်ခြင်းမှာသူများကချထားတဲ့စီးရီပေါင်းတွေထဲမှာမဟုတ်ဘဲနဲ့ကိုယ့်ဟာကိုယ်ထိမ့်နဲ့စီကန့်နဲ့နေထိုင်ကြတဲ့လွတ်လပ်ခြင်းလိုတယ်လို့ထင်ပါတယ်ထိမ့်တဲ့အောင်လေလူတွေရဲ့ရည်အသွေးကိုတော့ညှင့်ပေးရမှာပေါ့ချုပ်ချယ်ဖို့တော့မလိုပါဘူးမကျွန်တော်တို့မြန်မာမှာပြောလို့ရှိပါတယ်နတ်နေကိုင်းထားရတယ်ဆိုတာခုနဘာသာတရားဝေဖန်တာမျိုးကိစ္စပေါ့လေဒါလက်ဆောင်တဲ့ဟာလေးစားရမယ်တမှုထားမယ်ဟာမွေပန်တဲ့ဟာဒါရီအဖြစ်နတ်မိကိုင်းလူထားတဲ့နေဆိုတာမျိုးပဲသွန်သင်ပြသပေးဖို့လိုမယ်ထင်ပါတယ်လွတ်လပ်ခွင့်ကိုတော့မထိတ်ထုတ်နိုင်ဘူးလို့မြင်ပါတယ်နောက်တစ်ခုအခုပြင်သစ်မှာချာလီဟက်ဒူးဖြစ်သွားတဲ့ကိစ္စမှာဒါကျွန်တော်ကဒါတော့ကိုသူတို့ကသူတမန်တော်မိုဟာမက်ကိုစော်ကားလူတဲ့ဆန္ဒတော့ရှိတယ်လို့မထင်ပါဘူး
ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့ကာတူးဆရာရင်းနဲ့ပတ်သက်ပြီးကျွန်တော်ပြောရလို့ရှိရင်တော့ကာတူးတွေကအများရန်ခစ်စီပြည်တဲ့ထိရောက်တယ်ကျွန်တော်ကာတူးဆရာတွေလွတ်လပ်မှုရှိရမယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်ဗ
ျဟုတ်ကဲ့အခုကာတူးနဲ့ပတ်သက်ပြီးတော့ပထမဆုံးဒါအကျံဖက်သမားတွေပြစ်မှတ်ထားမကျေနပ်ဖြစ်တဲ့ကာတူးရယ်လို့တီးတီးကြကြတော့ကျွန်တော်မပြောနိုင်ပါဘူးဒါပေမဲ့အခုနောက်ဒီနေ့မှလည်းပဲအဲ့ဒီချာလီအက်ဒူမဂ္ဇင်းကကာတွန်းမိုဟာမက်ပုံမျက်နှာပုံနဲ့ထုတ်မယ်လို့သိရပါတယ်။ဆောင်ရည်သန်းသန်းချီပြီးတော့အဲ့ဒီဟာကိုကျွန်တော်ကြည့်လိုက်တော့အဲ့ဒီဟာထဲမှာတမန်တော်မိုဟာမက်ကမျက်ရည်ကျနေတယ်။နောက်ပြီးတော့သူကိုယ်တိုင်ကယစ်ဝီချာလီဆိုပြီးတော့အဲ့ဒီဆိုင်းဘူးကင်ထားတယ်။နောက်ပြီးတော့ထိတ်မှရေးထားတာအားလုံးကိုခွင့်လွှတ်ပါတယ်တဲ့။ဆိုပြီးတော့သူကရေးထားပါတယ်။ဒီဟာကိုတော့မှတချို့မီဒီယာကြီးတွေကအဲ့ဒီကာတွန်းပုံကိုမဖော်ပြပါဘူး။ဘယ်လိုဖော်ပြထားလဲဆိုတော့ဝဲပါဇက်နဲ့ပြောတာတွေ့ရပါတယ်ဆိုတော့ဆရာဝန်ကိုနည်းနည်းသုံးသပ်ပြပါဆရာ။ဆရာပြင်သစ်မှာနေတော့မူရင်းကာတွန်းတွေကိုလည်းဆရာတွေ့မယ်ထင်ပါတယ်။ဆရာဘယ်လိုသဘောပါလဲ
။မမုံကျွန်တော်ဝင်ဝအစရေကျွန်တော်ကြည့်ပါကျွန်တော်ဘဝဆန္ဒမကြတာဆက်ပြီးတော့တက်ကဒုတော်လေးပဲအစဆုံးကျွန်တော်ရှိရမြားအထီးပေါ့သူတို့ကသူတို့ကမူဟာမက်တမန်တော်နဲ့အခုဖြစ်နေတဲ့ကိစ္စတွေနဲ့ကဝါချမှုရှိတယ်အဲ့ဒါကိုသူတို့ပြောခြင်းလို့ပြခြင်းလို့ဟိုအဓိကထားတဲ့ကိစ္စဖြစ်ပါတယ်ရောက်မှုတွေသူတို့နိုင်ငံတော်ခေါင်းဆောင်သူတို့မူဆိုင်နိုင်ငံခေါင်းဆောင်ရေအကုန်လုံးအကုန်လုံးရောက်ကြတာပါပဲမနေလုံးတော့မူဟာမက်တမန်တော်ကကာကွယ်တဲ့သဘောမျိုးတွေသူတို့ကပေါ်ပြတဲ့အနေနဲ့ဘုရားတို့တပ်ပုံအဲ့လိုသဘောမျိုးလို့ပြောဆိုအခုတော့အခုသူတို့တူဝသူတို့တော့မှတော့အန်အောနေကြတယ်ဘာလို့ဆိုလို့ရှိရင်၃တန်းလောက်ထွက်သွားမှာဟု
တ်ကဲ
့၃တန်းလောက်ထွက်တဲ့ဆိုတဲ့ကိစ္စကလည်းသူတို့ကအားပေးမှုနော်အကူအညီပေးမှုထောက်ပံ့မှုတွေရှိလို့သာလျှင်သူတို့လုပ်နိုင်တာဟုတ်
ဆိုတော့တစ်ဖက်ကယူသီးသမားတွေကလည်းပဲပုံမူခံပြင်းစရာဖြစ်လာနိုင်ပါသလားသူတို့ကိုပြန်ပြီးစသလိုဆော့သလိုဖြစ်လာနိုင်ပါသလားဆရာ
မကျေနပ်တဲ့သူတွေကတော့ရှိမှာပဲရှိပေမဲ့တကယ်လုတ်တဲ့ကိစ္စကတော့ဒီသူတို့ရဲ့သမန်တော်ကိုထိခိုက်တာမဟုတ်ဘူးကြီးဟိုအဲ့ဒါသေးသေးကွဲကွဲသူတို့ဒီမှာကဟိုကြောကြဆူကြတယ်ပေါ်ပြတယ်ရှိတယ်ဒီအကျန်းဖက်သမားတွေကိုလက်မခံနဲ့ဒီမွတ်စလင်နိုင်ငံအစ္စလာမစ်
ဘာသာကလည်းဘာသာကိုယ်ပွဲသူတွေရှိနေတယ်ဆိုတာကိုသူအဲ့ဒါပေါ်ပြကြံလို့တာဆိုရင်ခုနလိုတမန်တော်ပုံတော်နဲ့စိတ်မကောင်းတဲ့တမန်တော်အနေနဲ့ပေါ်ပြတဲ့ဥစ္စာပ
ြဆိုဆရာကျွန်မင်းကဘယ်လိုသွားပါလဲကတ်တွန်းနေနဲ့ပတ်သက်ပြီးတော့အဲ့ဒီကတ်တွန်းကျွန်တော်ပြောတဲ့ကတ်တွန်းနဲ့ပတ်သက်ပြီးတော့ဒီဟာဒီအချိန်မှာထပ်ထုတ်လိုက်ခြင်းကိုဆရာဘယ်လိုသုံးသပ်လို့ပါလဲ
ကျွန်တော်ကတော့ဒီထပ်ထုတ်တာကိုထောက်ခံပါတယ်ဒါဟိုရဲဝံ့နဲ့ကျွန်တော်တို့အကြမ်းဖက်မှုအစွမ်းရောက်မှုတွေကိုအဲတချို့မပြီးဘူးအညံ့မခံဘူးဆိုတဲ့ message ပေးတာလို့ကျွန်တော်ကမြင်ပါတယ်အဲ့တော့ကျွန်တော်ကအဲ့ဒီလိုထုတ်တာကိုထောက်ခံတယ်အဲဒါပေမဲ့တချို့ကမဖော်ပြရဲဘူးဆိုပြီးတော့ဥစ္စာတာခုနပြောသွားတာရှိပါတယ်အဲ့ဒါအခုအချိန်မှာအဲကဘာကြီးကိုဒီအစွမ်းရောက်တဲ့အကြမ်းဖက်သမားတွေ6လှန့်နေတော့ကျွန်တော်တို့ကြောက်နေရပါတယ်ကျွန်တော်ကိုယ်တိုင်လည်းမန္တလေးပြောရင်ဒီစကားဝိုင်းဝင်တာပြောရတယ်ကျွန်တော်ကြောက်တောက်နဲ့ပြောရတာပဲကျွန်တော်တကယ်တော့မကြောက်ချင်ပါဘူးမကြောက်ရင်ရတဲ့လူအဖွဲ့ကြီးငိမ့်ငိမ့်ချမ်းချမ်းနဲ့နေနိုင်တဲ့တောက်ချောက်ပြီးမဲ့သူတွေရှိတယ်လူအဖွဲ့ကြီးမျိုးပဲနေနေတာပါအဲ့တော့အဲ့ဒီအဖွဲ့ကြီးမျိုးဖြစ်အောင်တော့ကျွန်တော်တို့ကခုနကကတ်တုံးကိုထပ်ပြီးပေါ်ပြတယ်လို့တတိရှိရှိနဲ့ဆက်လို့ရမလို့တော့ကျွန်တော်မြင်ပါတယ်ဗ
ျဟုတ်ကဲ့ဆရာကိုခါတဲ့တစ်ဆက်တည်းမေ့ချင်တာမြန်မာနိုင်ငံသတင်းလောကသားတွေရဲ့ပုံမှန်သဘောထားရောဘယ်လိုရှိကြပါလဲကျွန်တော်ဒီကနေ့ကျွန်တော်ရရှိတဲ့အထက်မှာတော့ PAN မြန်မာဆိုတဲ့အဖွဲ့ကထုတ်ပြန်တဲ့အထက်မှာအမြင်ရှုထောင့်များနှင့်တင်ပြပုံများကမြည်သို့ပင်အငင်းပွားပွဲဖြစ်နေစေကမူထုတ်ဖော်ပြောဆိုသူများကိုအကြမ်းဖက်နီလန်းအသုံးပြုကနှုတ်ပိတ်ခြင်းချင်းချောက်ခြင်းသည်မိမိအကြောင်းပြချင်တဲ့မြတ်တရားနီလန်းကြမည်မဟုတ်ဟု PAN မြန်မာကယုံကြည်ပါသလိုဆိုထားပါတယ်လားအမြင်ရှုထောင့်တင်ပြပုံကတော့အငင်းပွားပွဲဖြစ်နေတယ်ဆိုတာကိုတော့သူကတော့လက်ခံတယ်ခင်ဗျာဒါပေမဲ့အကြံဖက်မှုကသူတို့လက်မခံဘူးဆိုရတယ်ဆရာသဘောတော့သိကြတယ်တခြားသတင်းသမားတွေသဘောတော့ဘယ်လိုရှိကြမယ်ထင်ပါလဲဆရာ
ဟုတ်ကဲ့ကျွန်တော်တခြားသတင်းသမားတွေနဲ့လည်းအထိုက်လျောက်တော့ဆွေးနွေးမိပါတယ်ကျွန်တော်တို့အမြင်ကတော့ဒီကျွန်တော်တို့ဘုရားဘာသာဆိုတော့ဘုရားဘာသာနဲ့ပဲပြောပြရစီဘုရားဖျားရှင်ဆိုရင်သူ့ကုံကိုညှိုးနှွမ်းအောင်လုပ်တဲ့စိတ်သမာနာကိုသူဘယ်လိုတုံ့ပြန်ခဲ့တယ်လဲအဒါဟုပဲကျွန်တော်တို့နမူနာယူသင့်တယ်လို့ထင်ပါတယ်ငါနဲ့မတူငါရန်သူဆိုတဲ့စိတ်ထားတွေဘယ်ဖျားရှင်ကမှသဘောကျမှာမဟုတ်ပါဘူးကြ
။ဆရာဦးအောင်ကိုတို့ခုမေးကြတယ်ပြင်သစ်နိုင်ငံမှာဟုတ်ကဲ့ဒီပွဲကတော့နာဇီဂျာမနီရောက်ကလွတ်မြောက်ပြီးရဲ့ဟာနဲ့နှိုင်းရှင်ရလောက်အောင်ကြီးကျယ်တဲ့ပွဲကြီးဖြစ်ပါတယ်။ဒါပေမဲ့လည်းသတင်းသမားတွေကလည်းထောက်ပြရဲ့ပြင်သစ်မှာဂျူရီမွတ်စလင်ကတော့ယောဘမှာပြင်သစ်မှာအများဆုံးတိုက်ပြီးဖြစ်တယ်မွတ်စလင်အများဆုံးတိုက်ပြီးဂျူရီဆိုလို့ရှိရင်တချို့အဲ့မှာမနေရကြလို့ပြင်သစ်ကနေပြီးထွက်ခေါ်သွားနေရတယ်ဆိုတဲ့သတင်းတွေလည်းအများကြီးရှိပါတယ်ဒါသူတို့အဲ့မွတ်စလင်အကြမ်းဖက်သမားတွေကြီးကိုပဲကြောက်တာမဟုတ်ပါဘူးတကယ်တော့ပြင်သစ်လူအဖွဲ့အစည်းရဲ့သဘောထားကလည်းပဲသူတို့အပေါ်မှာခွဲခြားဆက်ဆံမှုရှိရဲ့ဆိုတဲ့ကိစ္စလည်းပြောကြတာတွေ့ရပါတယ်ဆရာဘယ်လိုသုံးသပ်လို့ပါလဲပြင်သစ်လူအဖွဲ့အစည်းရဲ့လွတ်လပ်ခွင့်ဒီကိစ္စမှာ
ဒီဥစ္စာတော့သူကရာဇဝင်ကိုဆိုဥရောပပြင်သစ်ရာဇဝင်ဥရောပရာဇဝင်ကဘယ်မှာကဘာသက်ကစားပြီးဖြစ်လာတဲ့ဒီအမြင့်ကတော့ရှိသေးတယ်သို့တော်လည်းပဲဒီစည်းကိုပြန်သွားရတယ်ဒီမှာအကုန်လုံးပြီးကြပါဘူးပြန်မှုဆိုသာသမီမိန်းမကလေးစသဖြင့်ပြန်သွားရရှိပြီရှိရာကလည်းပဲဒီအစ္စလာမီဇမ်ဒီပြင်သစ်တို့ဥရောပတို့မှာသူကအင်အားလွန်ကြီးတယ်ဗျအရန်ကြီးတယ်အရန်ကြီးလာတဲ့အခါကျတော့သူတို့လက်ခံတဲ့နိုင်ငံတော်ခေါင်းဆောင်တွေပြောကြတယ်ဒီဥစ္စာကတော့အဲဒီတော့သူတို့ကဖြည့်ရှင်းလို့မလျာတော့တိဖြစ်တဲ့အကင်အဲနောက်15နှစ်20ဆိုကြင်သူတို့တော့မှပြင်သစ်ပြည်ကိုအုပ်ချုပ်မဲ့လူတွေဆိုပြီးတော့ထွက်တဲ့တဲ့တွေရှိတဲ့ခါကျတော့ဟိုအဲ့ဒါတွေလည်းပါပါလိမ့်မယ်ဒ
ီလိုဟုတ်ကဲ့ဟုတ်ကဲ့ဆရာကြီးတော့ဆရာဆိုတဲ့သဘောကဒီဂျူးတွေပြန်လာဟာအဓိကအဖြစ်မွတ်စလင်တွေအင်အားကြီးနေလို့ပြန်နေဆွဲသဘောပေါ့ခင်ဗျာ
အဲ့ဒီသဘောလည်းပါတယ်ပြင်သစ်နိုင်ငံကသူကဒီအစင်အလားအဖြစ်နိုင်ငံရေးခလုံးဝဲသာသဖြင့်ပြရတဲ့နိုင်ငံအနေနဲ့သူကရာဇဝင်အရစထားတော့အဲဒါကိုသူကထိထိရောက်ရောက်ဂိုင်းတိုင်းစရာတွေ့နိုင်စရာအကြောင်းကသူတို့မှလေးလေးနက်နက်စဉ်းစားနေတဲ့အချိန်ခါဖြစ်နေတယ်လေ
ဟုတ်ကဲ့ဆရာဟုတ်ကဲ့ရပါပြီဆရာကျွန်တော်ဆရာကျော်ရင်မြင့်ကိုပြန်ပြီးတော့နောက်ဆုံးမိကုန်းမေးချင်ပါတယ်အဲ့တော့မြန်မာနိုင်ငံမှာအခုဘာသာရေးနဲ့ပတ်သက်ပြီးတော့သိပ်ပြီးတော့အကဲဆက်နေတဲ့အချိန်တို့ကျွန်တော်မြင်ပါတယ်ဒီလူအဖွဲ့အစည်းအနေနဲ့ဟောဒီဟာကိုဘယ်တော့လက်ခံနိုင်မယ့်အခြေအနေရှိမယ်ထင်ပါလဲဆရာ
ကျွန်တော်ခုနကပြောခဲ့တယ်လို့ပါပဲကျွန်တော်တို့ကြောက်ရွံ့ပြီးမနေချင်ပါဘူးအဲခုကတော့နည်းနည်းကိုကိုကိုကြည်နေရတဲ့အနေအထားမျိုးလေးတစ်ခုရောက်နေတာသဘောမကျပါဘူးနောက်တစ်ခုကတော့ဘာသာရေးကိုအခြေခံတဲ့မငြိမ်းချမ်းမှုတွေပြိပက္ခတွေအဲ့ဒါလေးမလိုလားပါဘူးယွံနေကြပါပြီဘာသာရေးခေါင်းဆောင်တွေကိုလေးစားကြည့်ညိုကျင်ကြတယ်ကြောက်ရွံ့မနေချင်ကြဘူးဘာသာရေးခေါင်းဆောင်တွေကဖျားဆူဆူရဲ့သဘောထားအတိုင်းမေတ္တာထားဖို့ခွင့်လွတ်ဖို့ဆုံးပင်ပြတ်ပို့ဒါကိုပဲပို့ပြီးတော့မှ ီသူလူတို့ကတောင်းတပြောဆိုနေကြတာကိုကျွန်တော်လေ့လာမိပါတယ်ဗျ။
ဥကျော်စန္ဒာရဲ့မြန်မာအရေးတုံ့တက်ချက်ကိုတင်ပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးတဲ့တနအီစာအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီထိအစအဆုံးပြန်ပြီးနားဆင်နိုင်ပါရရှင်ခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာတခွင်အလဲပါနှစ်ပေါင်း130ကျော်ကြာမြင့်နေပြီဖြစ်တဲ့မြန်မာသမိုင်းဝင်ဂုတ်ထိပ်တရားကြီးဟာတဖြည်းဖြည်းနဲ့အိုမင်းလာပါပြီဒါပေမဲ့မြန်မာနိုင်ငံရဲ့မရှိမဖြစ်မိထားခရီးလမ်းတစ်ခုအဖြစ်အသုံးဝင်နေတဲ့ဂုတ်ထိပ်တရားကြီးစီကိုလစ်လာကြသူတွေကတော့ပုံမှန်များပြားလာပါတယ်မြန်မာနိုင်ငံရဲ့အရှိဆုံးတရားဖြစ်တဲ့ဂုတ်ထိပ်တရားအကြောင်းကိုစီတူနဲ့အတူလေ့လာကြရအောင်ပါရှင်
ဘာအမွေတွေမှာတစ်ခုပါဝင်ဖြစ်ပြီးတော့ဒီမြန်မာနိုင်ငံရဲ့အရှိဆုံးအမြင့်ဆုံးတရားလို့ပြောလို့ရတယ်ဒီဂုတ်ထိပ်တရားအကြောင်းကျွန်တော်လေ့လာကြည့်အောင်ပါဒီတရားကို1900ခုနှစ်ထဲကတည်ဆောက်ခဲ့ပြီးတော့ဒီမီယထားသွားဖို့အတွက်အဓိကအသုံးပြုခဲ့တာဖြစ်ပါတယ်အခုတော့ဒီမီယထားလမ်းကိုလာပြီးတော့လေ့လာခြင်းတဲ့သူတွေအတွက်တော့လမ်းလျှောက်ပြီးလေ့လာလို့ရပါတယ်ဆိုတော့ကျွန်တော်တို့ဒီမှာဒီတရားပေါ်မှာလမ်းလျှောက်ပြီးလေ့လာကြည့်အောင်ဒါပေမဲ့ဒီယထားဒီတရားကကျွန်တော်တို့နည်းနည်းမြင့်တော့အမြင့်ကြောက်တဲ့သူတော်တော်နည်းနည်းရင်ခုန်မှုကောင်းတယ်ကြည့်အောင်နော်
မြန်မာနိုင်ငံကိုအင်္ဂလိပ်ဆိုရအုပ်ချုပ်ချိန်1899ခုနှစ်မှာစတင်ဆောက်လုပ်ခဲ့ပြီးတော့တနှစ်နဲ့အပြီးဆောက်လုပ်ခဲ့တာပါ။တရက်တလ1900ပြည့်နှစ်ဆန်းမှာစတင်ဖွင့်လှစ်အသုံးပြုခဲ့တာကြောင့်2015နှစ်သစ်မှာနှစ်ပေါင်း115နှစ်တင်တင်ပြည့်ခဲ့ပါပြီ။အင်္ဂလိပ်အင်ဂျင်နီယာကြီးဆာအာသာရန်ဒေဦးဆောင်ပြီးတော့မြန်မာနဲ့အင်္ဂလိပ်အင်ဂျင်နီယာတွေပါဝင်တဲ့ဗမာမီယထားလိုင်းကုမ္ပဏီကတည်ဆောက်ခဲ့တာဖြစ်ပါလေ။တမ္မနိတန်တိုင်အမျိုးအစားဒီတရားကြီးအတွက်လိုအပ်တဲ့တန်တယ်ပစ္စည်းတွေကိုအမေရိကန်နိုင်ငံ Pennsylvania Steel Company ကနေပြီးတော့တိုက်ရိုက်မှာယူအသုံးပြုခဲ့တာဖြစ်ပါတယ်။အဲ့ဒီတုန်းက Sterling Pound 3,000 ကျော်အသုံးပြုခဲ့တယ်လို့သမိုင်းထောက်ထားတွေမှာဖော်ပြထားပါတယ်။1900ခုနှစ်ကမ္ဘာအမြင့်ဆုံးတရားအဖြစ်မှတ်တမ်းဝင်ခဲ့ပါတယ်။ဒီနှစ်ကာလမှာတော့နည်းပညာတိုးတက်လာတဲ့အမျှအမြင့်မားရှေ့လျတဲ့တရားကြီးတွေကမ္ဘာအနှံ့အပြားမှာတည်ဆောက်လာနေကြတာကြောင့်ကမ္ဘာအမြင့်ဆုံးတရား100စည်းအောက်ကိုရောက်သွားပါပြီ။ဒါပေမဲ့မြမအမြင့်ဆုံးတရားဖြစ်တော့ယနေ့အချိန်ထိတင့်တယ်နေတုန်းပါ
ยถาเยตัวบัวหลามูก็တော့အပေါ်ကဒစီအောက်ဒစီဒါဒစီပုံမှာရှိတယ်နောက်တစ်ခါဒီยถาเยပြရှိကတော့2160ပေါ့အာလုံးမောင်းတိုင်မောင်းကတော့16တိုင်ရှိတယ်16တိုင်ရှိမယ်လို့သူ့နေမီခွဲခြားတဲ့ဆိုတော့ဘုန်းကြီးတို့နောက်ချူနေက12တိုင်ကြောင်မဲနေက4တိုင်အဲ့လိုပေါ်ခြားတယ်အဲ့တော့ဘုန်းကြီးတို့အမြင့်ဆုံးတိုင်ကရေမြေပြင်ကနေပြီးတော့ဒီဘုန်းကြီးတို့အပေါ်အထိကို320ရှိတယ်ဘုန်းကြီးတော့ကရေပြင်းကနေပြီးတော့အပေါ်ထိဆိုရင်တော့620ရှိတယ
်။မန္တလေးကနေလာရှိုးမြေထားကအသွားပြန်တစ်နေ့ကို2ကြိမ်ဒီတရားပေါ်ကနေပြီးတော့ဖြတ်တန်းသွားပါလေ
။7နာရီကျော်လောက်ဆိုလို့ရှိလို့ရှင်တော့။အဲဟိုဘက်ကန်းကနေပြီးတော့မှဆင်းတယ်။မန္တလေးရေထားပေါ့နော်။အဲကနေဆင်းလာတယ်။ဆင်းလာပြီလို့ဆိုလို့ရှင်ဒီဘက်ဒီတရားပေါ်ဖြတ်တာပေါ့နော်။ဖြတ်ပြီးအဲဟိုနောက်ပိုင်းမှာဆုံတယ်။ဆုံပြီလို့ရှင်တနားခွဲလောက်ဆိုလို့ရှင်အထက်ရေထားဆင်းလာတယ်။
ဂုတ်ထိပ်တရားပေါ်မှာတနာယီကို9မိုင်နှုန်းနဲ့ဖြည်းဖြည်းချင်းခုံမောင်းဖြတ်တန်းတဲ့မြေထားကိုနေနေရက်ကလေးလာသူတွေနဲ့ကဘာလက်ခီးသွားချို့ကတော့မြေထားကိုစီးနှင်းပြီးတော့ဓာတ်ပုံရိုက်ကြအမြင့်ပေါ်ကနေရင်ခုန်ခံစားကြပါလေဒေတာနှုံများတဲ့ရှုံမြောင်တောင်ကြားဖြစ်တာကြောင့်ယထာဖြတ်တန်းချိန်မှာအနေငယ်တုံခါနေတယ်လို့ဒေတာကန်တွေကပြောပါတယ်
။ဒီတွင်ကလည်းစီးကြတယ်ဆိုတာကနောင်ရှုံနဲ့နောင်ပိန်ကြားတယ်ပေါ့။တချို့ကလည်းဂုံတိတ်နဲ့နောင်ပိန်ကြားတယ်ပဲစီးတယ်လေ။ဒါပြည်ပကကြားတော့သူတို့အတိုင်းတာဒီရဲ့ဒေတာန္တရဘုဒ္ဓတသဘောမျိုးနဲ့ဒါလေ့လာပြီးတော့စီးကြတာပဲလေ။အဲနောင်ရှုံနောင်ပိန်အဲ့ဒါတော့စီးကြ
南加达起多的呢，地震多了，来了，再来避震起多，到南加噶了，各地地震过，也查 C B 片单加不没，就讲了地震报告，南小加不着，这个乌噶南要加不嘞，
别来加嘞，
这样没有啊，宝贝 ，OK 吧 ，OK 吧，没打住呢，来了吧，
伊诺要不嘞，
啊，好，今年罗了，又谈了个票不嘞，打 second time 嘛呗，
路程来的加一打，又来个。
哦，当然话不，这个我不留标了。啊，下班了哩，下班了，那不咯？他妈的，不咯？他妈的，现在那不咯？好嘞，好嘞，哩，好嘞，好嘞，哩，是咯？那不咯？古罗子罗，我 ဖြတ်ရှာရတာတော်တော်ရတာရှိပါတယ်ဟုတ်ရှုခင်းနေလဲလာတယ်လေ
နှစ်ပေါင်းတရာကျော်ဇရာရဲ့ရက်ခတ်မှုတွေကြောင့်အုံမင်းလာတဲ့ဂုတ်ထိတ်တရားကြီးကိုထိမ့်သိမ့်ပြုပြင်နိုင်ဖို့လိုအပ်လာနေပါပြီ
ဘလိုမြင်လဲဆိုကျွန်တော်ပထမတစ်ခါဖြတ်ကြရပါတော့ဟိုအဲ့လိုပဲလှုပ်လှိလှုပ်လဲပဲအဲ့အဲ့တရားကိုမစီရဲတော့တာအခုတော့ဒါအပြော်လာကြည့်တာပါအဲ့တော့ဟုတ်ကဲ့အဲ့တော့ထိမ့်သိမ့်တင်ပါတယ်ဒါကြီးကထိမ့်သိမ့်တင်တယ်အကယ်၍ဒါဟိုဟာပို့ဆောင်ရေးအတွက်လည်းအရေးကြီးတဲ့အနေအားပဲလေအဲ့တော့ထိမ့်သိမ့်တင်တယ်ပြပြင်းတင်တယ်အသိဆောင်လည်းဆောက်ပေါ့အသိဆောက်တော့လည်းကောင်းတယ်ပေါ့ဒါယူထိမ့်သိမ့်ပို့ဆောင်လည်းဒီခေတ်အခါနဲ့ဆိုတော့ခေတ်ခင်မလေးတိတ်တော့တော့လေဒါမဲ့လို့ဟိုထိမ့်သိမ့်တင်တယ်ပြပြင်းတင်တယ်ဟိုထားတင်တယ်ပေါ့နော်နောက်ပိုင်းဆိုတာအာ tourist attraction ပေါ့အဲ့လိုဖြစ်လာနိုင်တယ်လေအခုလည်းဖြစ်နေပါပြီတော်တော်များများလာကြတယ်ပြောတယ်ဟုတ်
နှစ်ပေါင်းတရာကျော်လောက်ဒီမြေထားလမ်းအဖြစ်သုံးတော်ခံခဲ့တဲ့ဒီဂုတ်ထိတ်တရားကြီးဟာမြေထားစီခီးတဲ့တွေအတွက်တော့ဒီနေ့အထိတာဝန်ကျေပွင့်နေတော့မှာဒါပေမဲ့ဒီဂုတ်ထိတ်တရားကြီးရဲ့ကြံ့ခိုင်မှုပေါ်မူတည်ပြီးတော့မြေထားပြေးဆွဲတာကိုရပ်ပြီးတော့ဒီပြုပြင်မှုမှန်ရေးလုပ်ငန်းတွေပြန်လုပ်ပြီးတော့ဒီညမအမွေနေ့တစ်ခုဖြစ်ထိန်းသိမ်းဆောင်ရှောက်တဲ့လုပ်ငန်းတွေအကောင့်ထဲပေါ်လာခဲ့ရင်တော့ကဘာလဲခီးသွားတွေပို့ပြီးတော့လာဖို့ရှိတဲ့အပြင်အာမြန်မာလူမျိုးတွေအတွက်တော့ဒီခန့်ညားတဲ့ဂုတ်ထိတ်တရားကြီးအတွက်အစဉ်မြဲဂုဏ်ယူနေရမှာဖြစ်ပါတယ်ဗျကျွန်တော်စီကူပါ
မြန်မာတခွင်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါရယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရယ်ရှင်။မနက်ပြန်ကြတာပရင်းနဲ့မနက်ပိုင်းစီစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့ဥကျော်စန်းသားရဲ့မြမအရေးသုံးသက်ချက်ခန္ဓာကိုပြန်လည်နားဆင်ရမှာပါ။လိုင်းတိုမီတာ30 40 48နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ပုတ်ထူးနေ့စီစဉ်အဆုံးအသတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါအောင်ရှင်
။ပြည်ထောင်စုကတရားစာရေးရေးသားတဲ့ Charlie Hebdo Magazine ကိုပြည်ရဲ့သတင်းပတ်ထည်တက်ခဲ့မှုဟာတမန်တော်မိုဟာမက်ပေါ်စော်ကားမှုကိုလက်တုံ့ပြန်တဲ့အနေနဲ့လုပ်ခဲ့တာဖြစ်တဲ့အကြောင်းယမန်နိုင်ငံကတဲခိုက်တာဖွဲ့ခွဲကဒီကနေ့ပဲတရားဝင်ကြေညာခဲ့ပါတယ်။ Charlie Hebdo Magazine ကတော့ဘာသာရေးနဲ့ပတ်သက်တဲ့ဝေဖန်စာတွေအစ္စလမ်ဘာသာဝင်တွေထွက်မြက်ထားတဲ့တမန်တော်မိုဟာမက်ရဲ့ရုပ်ပုံတွေကိုမကြာခဏဆိုသလိုဖော်ပြလို့ရှိပါတယ်။အကြံဖက်တက်ခဲ့မှုခံခဲ့ရပြီးနောက်ပထမဆုံးအကြိမ်ဖြစ်တဲ့ထုတ်ဝေလိုက်တဲ့စာဆောင်တွေကိုလည်းပြည်ထောင်စုအနှံ့မှာဒီကနေ့ပဲစတင်ရောင်းချနေပါပြီ။ Magazine ရဲ့ညနေဖုံးမှာတော့တမန်တော်မိုဟာမက်ရဲ့ငိုကျွေးနေတဲ့ကာတွန်းပုံနဲ့အတူအားလုံးကိုခွင့်လွှတ်တယ်ဆိုတဲ့စာသားကိုလည်းတွေ့ရပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ပြစ်ခတ်တွေဖြစ်နေရတာတွေကိုဖြေရှင်းနိုင်မှုနိုင်ငံတကာနဲ့အီရန်နိုင်ငံကတန်တမန်တွေတွေ့ဆုံနေကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးချွန်ကယ်ရီနဲ့ဒီကနေ့ဆွေးနွေးပွဲဟာအီရန်ရဲ့နျူကလ িয়ার အစီအစဉ်ဆိုင်ရာအရှိန်တွန်းမြှင့်မှုအီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေအဆင်သင့်ဖြစ်နေပြီဆိုတာကိုပြသနေတယ်လို့လည်းအီရန်နိုင်ငံရဲ့ဝန်ကြီးဂျာဗက်ဆာရစ်ကပြောဆိုခဲ့တာပါ။ဝန်ကြီးကယ်ရီနဲ့ဆွေးနွေးမှုတွေဟာအရေးကြီးပြီးဖြေရှင်းမယ်ဆိုရင်ကိစ္စရပ်အားလုံးဟာလွယ်ကူရအကြောင်းလဲဂျနီဗာမှာပြုဆောင်ဆွေးနွေးပွဲမစခင်လေးမှာပဲအီရန်ဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာပြစ်ချသွားခဲ့တဲ့ Air Asia လေကြောင်းလိုင်းရဲ့ဂျက်လီယင်ကိုရီးယားရှိရာနေရာကိုစင်ကူရေတပ်သင်္ဘောတွေကရှာဖွေတွေ့ရှိခဲ့တဲ့အကြောင်းစင်ကူကာဝေးဝန်ကြီးဌာနကပြောလိုက်ပါတယ်။ပင်လယ်ရေရောက်ချမ်းမြေပေါ်မှာလေယာဉ်ပြက်ကတောင်ပံနဲ့စာရီရေးသားထားတဲ့လေယာဉ်ကိုရီးယားပုံတွေကိုတော့ရေရောက်ကိုဆေးလွှတ်ခဲ့တဲ့ယင်းကနေမှတ်တမ်းတင်ရိုက်ကူးနိုင်ခဲ့တာဖြစ်တဲ့အကြောင်းလဲစင်ကူကာဝေးဝန်ကြီးငန်ဟန်းက Facebook Internet လူမှုကွန်ရက်ကနေတစဉ်ဒီကနေ့ပဲပြောဆိုလိုက်တာပါ။လေယာဉ်ပြက်ကိုရှာဖွေဆေးယူနိုင်မှုအင်ဒိုနီးရှားအာဏာပိုင်တွေကိုအကြောင်းထားကြောင်းချထားပြီလို့လည်းသူကပြောပါတယ်။တရီးလင်ငံနိုင်ငံကိုလံဘိုမြို့တော်ကလူထောင်ပေါင်းများစွာတက်ရောက်ခဲ့တဲ့ပုံရံမင်းကြီး Francis ရဲ့တရားဝဲမှာလည်းပဲညီညွတ်ရေးအတွက်ကိုပဲဆက်လက်ဟောကြားသွားခဲ့ပါတယ်။စီနေဂျာကားနဲ့ပုံရံမင်းကြီးကြွားရောက်လာတာကတော့ကိုလံဘိုမြို့တော်ရဲ့ပင်လယ်ကမ်းစပ်အနီးလမ်းနေပေါ်မှာလူအကြီးကဝမ်းဝမ်းကြိုဆိုကြကြတာပါ။တရားဝဲအတွင်း18ရာစုနှစ်ကသာသနာ့ပြုဖုန်းတော်ကြီး Joseph Vest ကိုပုံရံမင်းကြီးကသူတော်စင်ဖြစ်နေအတိအမှတ်ပြုကြညာပေးခဲ့ပြီးညီညွတ်ရေးအတွက်ဆောင်ရွက်မှာပါလာရေးယူဆကွဲပြားမှုတွေကိုကြော်လွှားဖို့အရေးကြီးတယ်ဆိုတာကိုပြသခဲ့သူသူတော်စင်တစ်ပါးဖြစ်နေလဲချီချူးစကားပြောကြားခဲ့ပါတယ်။ဖုန်းတော်ကြီးဘက်ဆာ18ရာစုနှစ်တုန်းက Dutch Protestant Christian Calvin Wally တွေကိုနှစ်ကွက်တဲ့ကာလမှာ Catholic Christian ဤဝါဒတွေကိုသာသနာပြုထူထောင်ခဲ့သူတူလည်းဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကောင်လွင်ဦးကကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရင်မူကမတိုင်ငီထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် View American တန်ရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ24 30နဲ့40ရောကနေဖန်ယူနာဆင်နိုင်ကြပါရရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းပါစေ VOA အားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျမနန်းလာပါ
This program has come to you from the Voice of America, Washington.